Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်နိုဝင်ဘာလ30ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 48တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ကတော့ဝင်းမင်းပါ။ဒီနေ့ထိတ်တန့်ရသတင်းတွေကိုကိုကျော်ကျော်သိနေအတူပြောပြပေးမှာပါ။နေသာလနိုင်ငံသဟိတ်မြို့မှာလူသုံးဓာတ်ထုတ်ခံခဲ့ရပါတယ်။ရာသီဥတုဖောက်ပြန်မှုဒါစီရဲ့ဆန္ဒပြပွဲတွေတကဘာလုံးမှာတချော့ပြန်ဆလာပါပြီ။နိုင်ငံတော်အတိုင်းအမေကန်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့ ICJ နိုင်ငံတကာတရားရုံးခရီးမှာလိုက်ပါဝင်ရမယ့်သူတွေသဟိတ်မြို့ခီးစဉ်ကိုစီစဉ်နေပါပြီ။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါမခွန်ညိုရေ
။ကောင်းပါပြီရှင်။ဆက်ပြီးတော့နားဆင်ရမယ့်သတင်းတွေတွေထဲမှာတော့လွန်ခဲ့တဲ့နှစ်ပေါင်း40လောက်ကစတင်တွေ့ရှိခဲ့တဲ့ AIDS ရောဂါနဲ့ဒီဘဝကိုရင်ဆိုင်ဖြတ်သန်းခဲ့ကြရတဲ့လူငယ်တွေရဲ့အတွေ့အကြုံတွေကိုအခုလိုနားဆင်နိုင်ပါတယ
်။ I was very sick to such an extent that you know the only thing that could give me peace was to die.
မွေးကလေးကစပြီးတော့ပါလာတဲ့ဒီ HIV ကူးစက်ခံရတဲ့ကလေးငယ်တယောက်ဘဝကိုဘလို့ခက်ခက်ခဲခဲဖြတ်သန်းခဲ့ရသလဲဆိုတာသိကြရမှာဖြစ်သလိုစူရာမှာတော့အစိုးရဟောင်းရဲ့အခြေခံအုတ်မြစ်နဲ့တောက်တိုင်တွေကိုဖြိုလဲမဲ့ဥပဒေသစ်တရပြဋ္ဌာန်းမှုကိုပြည်သူတွေကကြိုးဆိုကြတဲ့အကြောင်းနဲ့အတူကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေကိုလည်းနှာစင်နိုင်ပါတယ်ရှင်။အခုရင်ဆုံးတော့စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးပါမယ်ရှင
်။နယ်သာလန်နိုင်ငံသဟိတ်မြို့လေကအဓိကဇေဝယ်ကုန်တိုက်တွေရှိတဲ့နေရာမှာလူ3ဦးမနေ့ညကဓာတ်ထုတ်ခံခဲ့ရပါတယ်။ကုန်တိုက်ကြီးတစ်ခုထဲမှာဖြစ်တဲ့ဒီဓာတ်ထုတ်မှုမှာကျူးလွန်တယ်လို့တန်တရာရှိထားသူအ ਨੇ စုမျိုးသားတူကိုရှာဖွေနေတယ်လို့ရဲအယားရှိတွေကဆိုပါတယ်။ရဲအယားရှိမျိုးသမီးမာရီဂျီခူပါကဒီတိုက်ခိုက်မှုမှာအကြမ်းဖက်ရွယ်ချက်ရှိတယ်လို့ပြောဖို့စော်လွန်းသေးတယ်လို့ AP သတင်းဌာနမှကိုးကားထားပါတယ်။ခရစ်စမတ်အလှဆင်မီးတွေထွန်းလာပြီး Black Friday ခေါ်တောက်ကြနေအထူးလျှော့ဈေးနဲ့ရောင်းတဲ့အားလိုက်ရဲ့ဈေးပွဲတွေလူတွေကြိတ်ကြိတ်တူစီကားနေချိန်ည9:45မိနစ်မှာအခုလိုဓာတ်ထိုးတိုက်ခိုက်မှုဖြစ်ခဲ့တာပါ Crowd Market Street ကုန်တိုက်ထဲမှာဖြစ်ခဲ့တဲ့ဓာတ်ထိုးခံခဲ့ရတဲ့အသက်မပြည့်သူတွေရဲ့မိသားစုတွေကိုဆက်သွယ်ရထားပြီးဖြစ်တယ်လို့ရဲတွေကပြောနေပေမဲ့ဘလောက်ဒဏ်ရာပြင်းထန်တာဘလို့တိကျဒဏ်ရာရခဲ့တာနဲ့သူတို့အသက်တွေကိုတော့ထုတ်မပြောသေးပါဘူးလွန်ခဲ့တဲ့နှစ်ကလည်းနယ်သာလန်နိုင်ငံမှာပဲအလားတူဓာတ်ထိုးတိုက်ခိုက်မှုဖြစ်ခဲ့ပြီးအမေရိကန်နှစ်ဦးဒဏ်ရာရခဲ့တာအကြမ်းဖက်မှုရွေချက်နဲ့လုပ်ခဲ့တာလို့အစိုးရရှင်တွေဘက်ကတော့ထုတ်ပြောခဲ့ပါတယ်ခင်ဗျ
ကြည်နိုင်ငံကလန်ဒန်တရားပေါ်မှာလည်းတောက်ကြနေလေပိုင်းကစိုးရွားတဲ့တိုက်ခိုက်မှုလို့သူခေါ်ဆိုတဲ့ဖြစ်ရပ်ကိုလန်ဒန်မြို့တော်ဝန်စာတစ်ခန်းကပြစ်တင်ရှုတ်ချလိုက်ပါတယ်။အဲ့ဒီဖြစ်ရပ်မှာပေါခွဲပစ္စည်းအတုတွေပါတဲ့အသေးခံဘုံခွဲအင်ဂျီကိုဝတ်ထားတဲ့လူတစ်ယောက်ကဓားတစ်ချောင်းနဲ့လူတွေကိုတိုက်ခိုက်ပြီးတော့အဲ့လူကိုရက်တက်ဖို့ကပြစ်တက်လိုက်ပါတယ်။ဒီဖြစ်ရပ်တွင်တိုက်ခိုက်ခံရသူ2ဦးသေဆုံးပြီးတခြားလူအတော်များများဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါကိုအကြမ်းဖက်ဝါဒဆိုတိုက်ခိုက်မှုဖြစ်သတ်မှတ်ပြီးတော့စုံစမ်းစစ်ဆေးနေပါတယ်။အခင်းပြတဲ့နေရာကိုရဲတွေရောက်မလာခင်မှာအနားမှာရှိတဲ့လူတွေကတိုက်ခိုက်သူကိုဝမ်းဖန်ဝိုင်းဖန်လိုက်တယ်ဆိုတာမြို့တော်ဝန်ခန်းကအတည်ပြုပါတယ်တိုက်ခိုက်သူကိုရဲကပြစ်တက်လိုက်တယ်ဆိုတာလန်ဒန်ရဲတပ်ဖွဲ့လက်ထောက်ကော်မရှင်နာမင်းကြီးနီဘာဆူးကအတည်ပြုပေမဲ့တိုက်ခိုက်ရတဲ့ရည်ရွယ်ချက်ကိုတော့ခံမှန်းပြောဆိုမသွားပါဘူးအကင်းဖြစ်ရကိုအရေးပေါ်တွန့်ပြန်လှုပ်ဆောင်ကြသူတွေကိုဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကရောအတိုက်ခံလေးပါပါတီခေါင်းဆောင်ဂျယ်ရမီကော်ဘင်းကပါချီချူးပြောဆိုပါတယ်အမေရိကန်သမ္မတအင်ပီရိုကလည်းအပြစ်မဲ့လူမှုအပေါ်ဒီလိုဆိုးရွားတဲ့တိုက်ခိုက်မှုမျိုးကိုအပြင်းထန်ရှုတ်ချကြောင်းနဲ့ပြည်ထောင်နိုင်ငံကိုကူညီမဲ့အကြောင်းကတိပေးတယ်လို့သမ္မတဒေါ်နယ်ထရမ့်ကိုဒီဖြစ်ရပ်နဲ့ပတ်သက်လို့အစီရင်ခံထားပြီးတော့အခြေအနေကိုမပြတ်စောင့်ကြည့်နေတယ်လို့ထုတ်ပြန်ချက်တခုမှပြောထားပါဗျ
။ရာသီဥတုဖောက်ပြန်ပြောင်းလဲမှုကိုဒါစီယေပုံမှုလွှတ်ဆောင်ပေးဖို့တကြော့ပြန်တကဘာလုံးဆိုင်ရာဆန္ဒပြပွဲတွေကိုဥရောပနဲ့အာရှတစ်လျှောက်မျိုးကြီးတွေမှာထောင်ကနန်းတွေနဲ့ခြေတဲ့ပြည်သူတွေကမနေ့ကဝိုင်းဝန်းဆင်နွှဲခဲ့ကြပါဗျ။ဒီဆန္ဒပြပွဲတွေကိုဩစတြေးလျနိုင်ငံဆစ်ဒနီမြို့ကနေစတင်လိုက်ပြီးဆန္ဒပြသူတွေအနေနဲ့ New South Wales ပြည်နယ်က Liberal Party ဌာနချုပ်မှဆူဝေးကကျောင်းမီးသွေးရေနံနဲ့တဘာဝတန်ခွေစီမံကိန်းတွေအသစ်ထပ်မလုပ်ဖို့တောင်းဆိုခဲ့ကြပါတယ်။ဩစတြေးလျနိုင်ငံရှေ့တောင်ပိုင်းမှာဒီရာသီဥတုဖောက်ပြန်ပြောင်းလဲမှုကြောင့်လို့ဆန္ဒပြသူတွေယုံကြည်ထားတဲ့တောမီးတွေမကြာခင်သတင်းပတ်တွေနဲ့ပြင်းပြင်းထန်ထန်လောင်ကျွမ်းခဲ့ပြီးမှဒီဆန္ဒပြပွဲတွေဆက်ဖြစ်လာခဲ့တာပါ။အိန္ဒိယ၊ဂျာမနီ၊တောင်ကိုရီးယား၊ဣစရေး၊တူရကီ၊အီတလီ၊စပိန်နဲ့ပြင်သစ်တို့မှလည်းဆန္ဒပြသူတွေအနေနဲ့လမ်းမပေါ်ထွက်တောင်းဆိုမှုတွေလုပ်ခဲ့ကြပါတယ်။ Friday for Future အနာဂတ်အတွက်တောက်ကြလို့နာမည်ပေးထားတဲ့ ပဝင်းချင်းရာသီဥဆိုင်ရာလှူရှာမှုဖွဲ့ကဒီဆန္ဒပြပွဲတွေကိုနိုင်ငံပေါင်း153နိုင်ငံကမြို့ကြီးပေါင်း2300မှာလှူဆောင်သွားဖို့ရှိတယ်လို့ဆိုပါတယ်။ဆွီဒင်နိုင်ငံကဆယ်ကျော်သက်တက်ကြွလှူရှာသူဂရီတာသွန်ပတ်အနေနဲ့လစ်စဘွန်မြို့မှာပြုလုပ်မဲ့ကျောင်းသားဆန္ဒပြပွဲတွေမှာမနေ့တောက်ကြနေ့ကပါဝင်ဖို့ရှိခဲ့ပေမဲ့ရာသီဥတုဆိုးရတာကြောင့်သူမရဲ့ရွက်လေနယူးယောက်ကနေအတ္တနတိသမုဒ္ဒရာကိုဖြစ်ရမှာနှောင့်နှေးမှုတွေနဲ့ကြုံခဲ့ရပါတယ်ခင်ဗျ။
ပါကစ္စတန်ဆီယနာရှင်ဇီယာအူဟက1984ခုနှစ်ကဖျက်သိမ်းခဲ့တဲ့ကျောင်းသားတမကောက်တွေကိုပြန်ဖွဲ့စည်းဝင်ပေးဖို့ထောင်ပေါင်းများစွာသောပါကစ္စတန်ကျောင်းသားတွေတောက်ကြနေကနိုင်ငံတော်ဝန်ဆန္ဒပြကြပါတယ်။ကျောင်းသားမိဘတွေအရက်ဖက်လူမှုအဖွဲ့အစည်းတွေကတက်ကြွလှူရှားသူတွေရဲ့ထောက်ခံမှုနဲ့ဒါဇင်ပေါင်းများစွာသောမျိုးတွေမှလုပ်တဲ့ဆန္ဒပြပွဲတွေကိုနိုင်ငံရေးကောင်းဆောင်အတော်များများကလည်းထောက်ခံပါတယ်။ကျောင်းသားမျိုးဆက်တွေရဲ့တက်ကြွလှူရှားမှုစိတ်ဓာတ်နဲ့ငြိမ်းချမ်းပြီးဒီမိုကရေစီနီးကြတဲ့လုပ်ငန်းစဉ်ကိုလှူလောင်းမှုဟာတိတ်ကိုအားရစရာကောင်းပါတယ်လို့ဘီလာဝါဘူတိုဇာဒါရီက Twitter မှာရေးပါတယ်။သူဟာလုံခြံခံရလို့ွယ်လွန်သွားတဲ့ဝန်ကြီးချုပ်ဟောင်းဘနဇီယာဘူတိုရဲ့တာဖြစ်ပြီးပါကစ္စတန်ပြည်သူ့ပါတီရဲ့လက်ရှိခေါင်းဆောင်လည်းဖြစ်ပါတယ်။အနာရပါကစ္စတန်ထရီကီအင်ဆာဖ်ပါတီရဲ့အကြီးအကဲခေါင်းဆောင်တူဦးဖြစ်သူချောက်ဒရီဖော်ဝါဟူစင်ကလည်းဆန္ဒပြပွဲကိုထောက်ခံကြောင်း Twitter မှာရေးပါတယ်။အစ္စလာမဘတ်မြို့တော်ကကျောင်းသားတွေကသူရေးတာကိုကြိုဆိုတယ်လို့ပြောပေမဲ့သူအစိုးရအနေနဲ့ဥပဒေပြဋ္ဌာန်းပြီးသူတို့ကိုကူညီစေခြင်းနဲ့လို့ပြောပါတယ်။1993ခုနှစ်ကတရားဝန်ချုပ်ရဲ့ဆုံးဖြတ်ချက်ထဲမှာကျောင်းဝင်းတွေကနိုင်ငံရေးလှူရှာမှုတွေကိုပိတ်ပင်ကန့်တတ်တဲ့အပေါ်အချိန်နဲ့တပြေးညီပြန်ပြီးတုံ့သက်သွားရမယ်လို့ပါပေမဲ့အဲ့ဒါကိုဘယ်တော့မှမလုပ်ခဲ့ဘူးလို့ရှေ့နေတူလည်းဖြစ်လူခွင့်ရေးလှူရှားသူလည်းဖြစ်တဲ့ဂျီဘရန်နာဆီယာကပြောပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်သံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683ညလိုက်တိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ Feel American သံကစနေနေ့မနက်ခင်းသတင်းတွေကိုဆက်လက်ညင်ညာပေးနေပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကိုယ်တိုင်နိုင်ငံတကာတရားရုံး ICJ မှာတွားရောက်ရင်ဆိုင်မဲ့ကိစ္စကိုထောက်ခံသူတွေကဒေါ်လာ2000မြန်မာငွေသိန်း30ကျော်ကုန်ကြမဲ့네덜란드နိုင်ငံသဟေးမျိုးခီးစဉ်ကိုလိုက်ပါဝယ်ရန်ဖို့စီစဉ်နေကြပါပြီ။မြန်မာနိုင်ငံအပေါ်လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဆွဆွဲချက်နဲ့ ICJ မှာဂမ်ဘီယာနိုင်ငံကတိုင်ကြားထားတာကိုကြားနာစစ်ဆေးမဲ့ကိစ္စနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်တွားရောက်ဖြစ်ရှင်းရင်ဆိုင်မဲ့လို့ဖြစ်ခဲ့တဲ့သတင်းဘက်ကမထင်မှတ်ပဲကြေညာပြီးတိုင်းပြည်ထဲမှာဒေါ်ဆန်းစုကြည်တွေလူလူထောက်ခံပွဲတွေဆိုင်းဘုတ်တင်ထောက်ခံတာနဲ့အင်တာနက်မှာထောက်ခံတာတွေဇက်တိုက်ဖြစ်လာခဲ့ပါတယ်။ဒီဇင်ဘာ10ရက်နေ့မှာစလုံးမဲ့ဒီဂျာနာဘွဲကိုကိုရိုင်းသွားပြီးဝင်ရမယ်ထောက်ခံသူတွေကလည်းဒီခီးစဉ်ကိုသွားဖို့ချက်ချင်းစီစဉ်နေတဲ့ကြောင်း AFP သတင်းဌာနမှရေးသားထားပါတယ်။9ရက်ကြာသဟေးမြုပ်ခီးစဉ်အတွက်ဗီဇာကြီးနဲ့သယ်ယူပို့ဆောင်စရိတ်ပါဝင်စုစုပေါင်းအမေရိကန်ဒေါ်လာ2150နဲ့အကျိုးဆောင်ပေးနေတယ်လို့ခီးသွားလုပ်ငန်းတစ်ခုရဲ့ဝန်ထမ်းတစ်ဦးဖြစ်သူမက်ကျူလန်ကပြောတဲ့ကြောင်း AFP သတင်းဌာနမှဖော်ပြထားပါတယ်။ဒီငွေပမာဏဟာမြန်မာနိုင်ငံလူနိုင်ငံမျိုးပါလူတွေအတွက်တော့အတော်လေးကိုများတဲ့ငွေပမာဏပါ။တနင်္ဂနွေနေ့တုန်းကလည်းမြန်မာနိုင်ငံလေပိုင်းမုံရွာမြို့မှာလူ3000လောက်ဆွေပြီးဒေါ်ဆန်းစုကြည်ရဲ့ဒီခီးစဉ်ကိုထောက်ခံဆန္ဒဖော်ထုတ်ခဲ့ကြသလိုနောက်ထပ်ထောက်ခံပွဲတွေကိုလည်းစီစဉ်ထားပါတယ်ခင
်ဗျ။2025ခုနှစ်မှာမိုင်းကင်းစင်တဲ့ကဘာဖြစ်ဖို့ဆိုတဲ့ရည်မှန်းချက်ကိုပြည့်မီအချိန်မြင့်လှုပ်ဆောင်ကြဖို့မိုင်းပိတ်ပင်တားဆီးရေးသဘောတူစာချုပ် MBT ကိုလက်မှတ်ရေးထိုးထားတဲ့164နိုင်ငံတောက်ကြနေကသဘောတူလိုက်ကြပြီလို့နော်ဝေးနိုင်ငံရဲ့ဌာနကပြောပါတယ်။နောက်9နှစ်တွင်မိုင်းရှင်းလင်းရေးကိုအရှိန်မြင့်လှုပ်ဆောင်ဖို့လိုတဲ့ဆိုတာအခုနိုင်ငံတွေသဘောတူလိုက်ကြပါပြီလို့ဩစတြေးလျမြို့တော်မှာလုပ်တဲ့စီဝေးပြီးထုတ်ပြန်ချက်ထဲမှာနော်ဝေးနိုင်ငံသားရဲ့ဝင်ကြီး Ines Erikson Sørdahl ကပြောထားပါတယ်။တောက်ကြနေကချမှတ်တဲ့ Oslo Action Plan ဆိုတဲ့လုပ်ငန်းစီမံကိန်းထဲမှာနိုင်ငံတွေအနေနဲ့မိုင်းရှိတဲ့ဒေသတွေကိုသတ်မှတ်ဖော်ထုတ်ပြီးမိုင်းရှင်းလင်းရေးဆိုင်ရာနိုင်ငံတော်စီမံကိန်းကိုချမှတ်ရမှာဖြစ်ပါတယ်။2025ခုနှစ်မတိုင်ခင်နောက်ဆုံးအဆင့်မှာတူးတက်မှုကိုတိုင်းတာမယ်လို့လည်းနိုင်ငံတွေကကြေညာကြတဲ့အကြောင်းနော်ဝေးနိုင်ငံသားဌာနထုတ်ပြန်ချက်မှာပြောထားပါတယ်။ဒီမန်ဂျာဟာ1998ခုနှစ်ကချုပ်ဆိုတဲ့မိုင်းပိပင်ဒါစီရဲ့သဘောတူစာချုပ်ဒါမှမဟုတ်အော်တဝါသဘောတူစာချုပ်မှာချမှတ်ထားတဲ့ဤမန်ဂျာပါ2028ခုနှစ်တွင်မိုင်းမျိုးမျိုးကြောင့်လူပေါင်း9000လိပါတည်ဆုံးခဲ့ရတယ်လို့မြေမျိုးမိုင်းစောင့်ကြည့်လိုက်ရဲ့အဖွဲ့ရဲ့စင်ကာစာမှာဖော်ပြထားပါတယ်။နိုင်ငံ6နိုင်ငံထဲမှာအစိုးရမှုတဲ့လက်နက်ကိုင်အဖွဲ့တွေဟာမြေမျိုးမိုင်းကိုအသုံးပြုခဲ့ကြတယ်လို့ဒီအဖွဲ့ကဆိုပါတယ်။အဲဒီ6နိုင်ငံကတော့အာဖဂန်နစ္စတန်၊အိန္ဒိယ၊မြန်မာ၊နိုင်ဂျီးရီးယား၊ပါကစ္စတန်နဲ့ယမန်နိုင်ငံတွေပါ။ဒါအပြင်မြန်မာတပ်မတော်ဟာကမ္ဘာပေါ်ကအစိုးရစစ်တပ်တွေအားလုံးနဲ့မှမြေမျိုးမိုင်းအသုံးပြုတဲ့တခုတည်းသောစစ်တပ်ဖြစ်တယ်လို့လည်းဒီဘက်ကပြောပါတယ်။နိုဝင်ဘာလ26ရက်နေ့ကပဲရှမ်းပြည်မြောက်ပိုင်းတီဘောမြို့ပြင်ဘက်မှာဂျာမနီနိုင်ငံသားကဘာလက်ခီးတဲ့တူမြေမျိုးမိုင်းကြောင့်တည်ဆုံးခဲ့ပါသေးတယ်။အဲဒီဘက်မှာတိုက်ပွဲတွေဖြစ်ထားပြီးလက်နက်ကိုင်ဖွဲ့အတော်များများလှုပ်ရှားတဲ့နေမျိုးဖြစ်တာကြောင့်ဘယ်ဘက်ကထောင်ထားတဲ့မြေမျိုးမိုင်းဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။
ဟောင်ကောင်မှာတော့ဆန္ဒပြနေသူရပေါင်းများစွာဟာဗြိတိရှ်ကောင်စစ်ဝေယုံရှိကိုတောက်ကြနေကတွားရောက်ခဲ့ပြီးဟောင်ကောင်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကဆောင်ရွက်တယ်လို့ဗြိတိန်နိုင်ငံအနေနဲ့လည်းခိုင်မာတိကျတဲ့ရည်ယူဆောင်ရွက်ချက်တွေလုပ်ဖို့တောင်းဆိုခဲ့ကြပါတယ်ဟောင်ကောင်ကဒီမိုကရေစီနဲ့လူ့ခွင့်ဆန္ဒပြပွဲတွေကိုထောက်ခံတဲ့ဥပဒေချက်နှစ်ခုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးလိုက်ပြီးတရက်ကြာမှဆန္ဒပြသူတွေကဗြိတိန်နိုင်ငံကိုအလားတူလှုပ်ဆောင်ပေးဖို့အခုလိုတောင်းဆိုခဲ့ကြတာပါဟောင်ကောင်ကတက္ကသိုလ်တစ်ခုကို၁၂ရက်ကြာသိမ့်ပိတ်ဆန္ဒပြနေတာတွေကိုရဲတပ်ဖွဲ့ကအဆုံးသတ်လိုက်ပြီးနောက်မှာအခုလိုတောင်းဆိုလိုက်ကြတာလည်းဖြစ်ပါတယ်ဆန္ဒပြသူတွေကဗြိတိရှ်ကောင်စစ်ဝေယုံရှိမှဗြိတိရှ်လန်ကိုဝေယမ်းရင်းဟောင်ကောင်ကဆွေရဆန့်ကျင်သူနိုင်ငံရေးတက်ကြွလှုပ်ရှားသူဗြိတိရှ်ကောင်စစ်ဝေယုံကဝန်တန်းဖြစ်သူဆိုင်မွန်ချန်းလိုကံကြမ္မာမျိုးတွေမတွေ့ကြုံရေးဆောင်ရွက်ပေးဖို့ဗြိတိန်နိုင်ငံကိုတိုက်တွန်းခဲ့ကြပါတယ်။ဆန္ဒပြသူတွေကလက်မှတ်ရေးထိုးထားတဲ့ပန်ကြားလွှာကိုလည်းဗြိတိရှ်ကောင်စစ်ဝေယုံရရှိသူကိုအပ်ခဲ့ပါတယ်။ဗြိတိရှ်ကောင်စစ်ဝေယုံဝန်တန်းချန်းဟာတရုတ်စိုးရရဲ့ထိမ့်သိမ်းထားတာကိုခံခဲ့ရပြီးတရုတ်လှုပ်ဝဲထောက်လှမ်းရေးအဖွဲ့ကနှိပ်စက်တာကိုလည်းခံခဲ့ရတယ်လို့ဆိုပါတယ်။ခင်ဗျားဒါကိုတရုတ်စိုးရဘက်ကတော့ညှင်းဆိုထားပါတယ်။
ဖိလစ်ပိုင်နိုင်ငံကအင်ရှင်ပြည့်လက်ခံကျင်းပနေတဲ့အရှိတောင်အရှာအကစားပြိုင်ပွဲ SEA Games ဖွင့်ပွဲမတိုင်ခင်မှာတရုတ်ပို့ဆောင်ရေးအပါအဝင်တခြားပြဿနာတွေနောက်ဆုံးအချိန်ထိဆောက်လုပ်ရလို့ငံမပြည့်ပြတ်သေးတာတွေအတွက်သမ္မတရိုဒရီဂိုဒူတာလီကတောင်းပန်လိုက်ပြီးစုံစမ်းစစ်ဆေးမယ်လို့ကတိပြုလိုက်ပါတယ် SEA Games ပြိုင်ပွဲတွေမှာအကြီးဆုံးဖြစ်တဲ့ဒီနေ့ပြိုင်ပွဲအတွက်ထောင်ပေါင်းများစွာသောအကစားသမားတွေမနီလာမြို့တော်ကိုရောက်လာကြတာနဲ့အမျှတရုတ်ပို့ဆောင်ရေးနေရာထိုင်ခင်းနဲ့စားသောက်ရေးတွေမှာအဆင်မပြေဖြစ်ကြတာကိုပြိုင်ပွဲဝင်တဲ့အတော်များများကြုံခဲ့ကြရတာပါဒါအပြင်နောက်တစ်နေ့မှာအစောပိုင်းမှာဖိလစ်ပိုင်ကိုတိုင်ဖိုးမုန်တိုင်းဝင်တိုက်မယ်ဆိုတဲ့ခန့်မှန်းချက်ကလည်းရှိနေပါသေးတယ်။မြန်မာ U22 ဘောလုံးအသင်းဆိုရင်မနီလာကိုရောက်တဲ့နေ့ကလဲခူရမယ့်ဟိုတယ်ကိုသွားဖို့လေစိတ်မှအချိန်တော်ကြာစောင့်ခဲ့ကြရပြီးလာကြတဲ့ကားတွေကလည်းတက်တောင့်တသာမရှိဘဲကြက်ကြက်တဲတဲစီပြီးသွားခဲ့ကြရတာပါ။နိုင်ငံကိုစားကျွန်တော်တကယ်ကိုပဲတောင်းပန်ပါတယ်။အစိုးရအနေနဲ့စိတ်ကျဉ်နှံ့မှုမရှိဘူးဆိုတာကိုသူတို့ဒီမှာရှိနေစေဖြစ်တဲ့အချိန်သိစေချင်ပါတယ်လို့တောက်ကြနေကထုတ်လွှင့်တဲ့တွေ့ဆုံမိမြန်ကန်တစ်ခုမှာသမ္မတဒူတာလေးကပြောသလိုစုံစမ်းစစ်ဆေးဖို့သူညွှန်ကြားထားပြီလို့လည်းဆိုပါတယ်။ဒီဇင်ဘာလ7ရက်နေ့ထိကျင်းပမယ့်ဒီနေ့အကစားပြိုင်ပွဲမှာအကစားမျိုးစားပေါင်း56မျိုးပါဝင်ပြီးအကစားသမားနဲ့အသင်းတာဝန်ရှိသူစုစုပေါင်း 1,850 ပါဝင်ခြင်းလိုအပ်ပေးဝန်ထမ်းပေါင်းက 12,000 လောက်ရှိမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
November 30ရက်စနေနေ့မနေ့ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးသွားကြတာပါရှင်အခုသတင်းဆောင်ပါတွေစက်တိုက်နှာစင်ရပါမယ်ဒီနှစ်ဒီဇင်ဘာလ1ရက်နေ့မှာကြာရောက်တဲ့ကမ္ဘာ AIDS ယောဂတိုက်ဖျက်ရေးနေ့မှာဒီကူးစက်ယောဂအကြောင်းပညာပေးလုပ်ငန်းတွေလှုပ်လာတာလေဒီနှစ်ဆိုရင်32နှစ်ပြည့်ပါပြီဒီယောဂကုသမှုနဲ့စောင့်ရှောက်မှုပေါ်တစ်ကမ္ဘာလုံးမှာပုံမလက်လန်းမီလာပြီးယောဂသည်တွေကိုပို့ပြီးတော့အသက်ရှင်ရှင်နေနိုင်လာပေမဲ့ဒီ AIDS ယောဂကြောင့်နေ့စဉ်ဆိုသလိုကလေး300ကျော်သေဆုံးနေသေးတာမလို့ငယ်ရွယ်သူတွေစောစောဆစ်ဆစ်ကုသမှုခံယူကြဖို့အတွက်ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကသတိပေးလိုက်ပါတယ်။ကလေးဘဝကလေးကဒီယောဂနဲ့ခက်ခက်ခဲခဲဖြတ်သန်းရှင်းတန်ခဲ့ကြရင်းနဲ့အရွယ်ရောက်လာသူတချို့နဲ့တောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့မှာတွေ့ဆုံမေးမြန်းထားတဲ့ VOE သတင်းတောက် Anita Power သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။ဂျိမ်းမာပါစာဟာ DAIDS နဲ့သေဆုံးမဲ့သူစောင့်ရှောက်ရေးကိဟာကိုသေဖို့ရောက်လာခဲ့တာပါ။သူမ6နှစ်သမီးအရွယ်မှာ AIDS ယောဂခံစားနေရတဲ့သူမအမေနဲ့ခွဲပြီးဂျွန်နက်စ်ဘတ်မြို့ကဒီကိဟာကိုလာပို့ခဲ့တာပါ။1989ကနေ2003ခုနှစ်အတွင်းဒီကိဟာမှာအပတ်စဉ်ကလေး9ဦးသေဆုံးခဲ့ရပါတယ်။မာပါစာလည်းသူတို့လမ်းလိုက်ရမယ်လို့ယူဆခဲ့တာပါ။
I was very sick to such an extent that you know
ကျမအရန်ကိုဖျားနေခဲ့တာပါဘလို့ဆိုးလဲဆိုရင်တင်းမပဲအေးရမယ်လို့ထိကျမထင်ခဲ့မိတယ်ကျမဘာကြောင့်ခုလိုဖြစ်ခဲ့ရလဲဆိုတာကို၁၄နှစ်သမီးပြန်မှာသူတို့ကျမကိုစပြီးတော့ရှင်းပြကြတယ်မွေးကလေးကဒီရောဂါပါလာတာပေါ့နော်ဒါကိုလက်ခံပြီးတော့ဆက်နေသွားဖို့ပဲရှိပါတယ်ရှင
်ဒီလိုနေခဲ့ရကနေအခုမာပါစာ22နှစ်ရှိလာပါပြီကုသမှုခံယူနေပြီးကျန်းမာနေပါတယ်2003ခုနှစ်ကစပြီးဒီ AIDS ကြောင့်ကလေး2ပဲသေခဲ့တာကြောင့်ဒီသေဆုံးမဲ့သူစောင့်ရှောက်ရေးဂေဟာလေးဟာမျောလင့်ချက်ဂေဟာလေးဖြစ်သွားပါပြီ။ဒါပေမဲ့ UNICEF ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကတော့ဒီရောဂါကြောင့်တစ်ကမ္ဘာလုံးမှာနေ့စဉ်ကလေးပေါင်း320နှုန်းနဲ့သေနေရတယ်လို့အစိုးရကစားထုတ်သတိပေးလိုက်ပါတယ်။ဒီနှုန်းကတကယ်တော့ကြောက်စရာပါ။ဘာလို့လဲဆိုတော့စောစောသည့်စောစောကုသမှုခံယူနိုင်ရင် HIV ပိုးရှိသူတွေဟာအသက်ရှည်ရှည်ကျန်းကျန်းမာမာဆက်နေနိုင်လို့ပါ UNICEF ကဒေါက်တာချူဝီလီယိုက
Children are falling behind the treatment.
ကမ္ဘာတစ်ခုလုံးမှာကလေးတွေဒီကုသမှုကိုမရဘဲဆုံးရှုံးနေရပါတယ်။ဒီနေ့မှာကလေး54ရာခိုင်နှုန်းကပဲဒီကုသမှုကိုရနေတာပါ။ကလေးအလုံးရဲ့တဝက်ပဲကုသမှုကိုလက်လန့်မိနေတာပေါ့နော်။ဒီကလေးတွေအရွယ်မှာတည်ဆုံးမှုကမြင့်မားနေတော့မှဒါပေမဲ့တခြားတစ်ဖက်မှာရှိနေတာကလူကြီးတွေကိုကုသမှုပေးနေတယ်ဆိုရင်ဒီကျန်းမာရေးဝန်ဆောင်မှုပေးတဲ့ပုံစံကိုပြောင်းဖို့လိုပါတယ်။လူကြီးတိုင်းကုသမှုရရေးအတွက်လုပ်နေရမှာကလေးတိုင်းခုလိုရဖို့ရောထဲမတွေ့ကြတော့ဘူးလား
။ဒီ Jonah Bass မျိုးကပဲ HIV AIDS ဆရာစောင့်ရှောက်ရေးအဖွဲ့မှာကလေးတွေအတွက်အလုပ်လုပ်ပေးနေတဲ့နော်ပန်မလဲလို့ Mentor Seller ကဆေးကရင်အဓိကကြတာမဟုတ်ပဲလူငယ်တွေရဲ့အသိတရားကလည်းအခုထိပြဿနာရှိနေတယ်လို့ဆိုပါတယ
် People think that once I get tested I'll know the status
လူတွေထင်တာဆေးဆစ်လိုက်တာနဲ့အခြေအနေကိုသိသွားမယ်ဒီပိုးရှိတယ်သိဖို့ပဲရှိတယ်ဒါကြောင့်ပိုးရှိတာမသိရင်သိစရာလည်းမရှိတော့ဘူးပေါ့ဒါကြောင့်ကျွန်မချင်ပါတယ်သူတို့အတွက်ကတော့မသိထားရင်အဲ့ဒီပိုးတက်တာလည်းမခံရတော့ဘူးပေါ့နော
်ဒါပေမဲ့မွေးကင်းစအရွယ်မှာ HIV ပိုးနဲ့ဒီကေယာမှာဆွန့်ပစ်ခံခဲ့ရပြီးအခုအသက်20ရှိလာပြီဖြစ်တဲ့ဂျိုဟန်နာမိုဟော့စီကတော့တခြားကလေးတွေစီကလိလာနိုင်ခဲ့တာကို
They made me understand that it's not the end of the world.
ဒီစေးတွေတောက်တာကြောင့်ဘဝဆုံးရမယ့်အနေအထားမျိုးရောက်သွားမှာမျိုးမဟုတ်ဘူးဆိုတာကိုဒီကလေးတွေကြောင့်ကျွန်မနားလည်လာပါတယ်။ကျွန်မရဲ့စေးတွေကိုနေ့တိုင်းတောက်ဖို့သူတို့စီကအတိတရားတကယ့်ကိုရစီခဲ့ပါတယ်။သူတို့ရဲ့ HIV AIDS ကိုတွေ့ကြုံတာတွေအားလုံးကိုကျွန်မကိုလာပြီးတော့ရှင်းပြကြပါတယ်။အဲဒါကြောင့်ကျွန်မအတွက်အရန်မခက်ခဲတော့ပါဘူး။ဒါကကုသလို့ရတဲ့အရာလို့ကျမနားလည်လာခဲ့တာကြောင့်ပါသူတို့ဒီဆေးတွေတောက်နေကြတာကြောင့်ဆက်ပြီးတော့ကြမ်းမာနေတာကိုလည်းတွေ့ရပါတယ်လေ
မော်စီနေနဲ့သူနာပြုတ်တူဖြစ်ဖို့အခုရည်မှန်းထားပြီးမဘာစာကလည်းဒီကီယာဘုတ်အဖွဲ့မှာဝင်လုပ်နေပါပြီသူမပြန်ငယ်သွားခြင်းပြီးဂုဏ်ယူခြင်းခဲ့ပုံကမဘာစာက
I'm proud of the 9-year-old Jane
ကျွန်မကိုနေရွယ်ဘွားကိုပြန်ပြီးဂုဏ်ယူမိပါတယ်ဘာလို့လဲဆိုရင်အဲ့ဒီရွယ်မှာခုလိုဖြစ်နေတာကိုအရှိတိုင်လက်ခံခဲ့ရတယ်လေကျမယုံကြည်ရကဒီမွေးလာတွေကအိမ်မက်တွေပါလာခဲ့ဒီအိမ်မက်တွေကို HIV နဲ့ AIDS ကမဖျက်ဆီးဖြစ်နိုင်အောင်လို့ကျမလုပ်နိုင်ခဲ့လေ
အခုတော့ဒီဂီဟာကိုရောက်လာတဲ့ကလေးငယ်တွေကိုမဘာစာပြောနေတာကအသက်ရှည်ရှည်ကျန်းကျန်းမမနေနိုင်တော့မယ်လို့ဆိုတာပါခင်ဗျာ
ကိုဝင်းမင်းပြောပြသွားတာပါရှင်ဆူရန်တမတာဟောင်းအိုမာအယ်ဘာရှာအစိုးရရဲ့အခြေခံအုပ်မြင့်တဲ့ထောက်တိုင်တွေကိုဖြိုလှဲဖို့ရည်ရွယ်တဲ့ဥပဒေသစ်တရက်ကိုလက်ရှိဆူရန်အာဏာပိုင်တွေကအတည်ပြုပြဋ္ဌာန်းလိုက်ပါတယ်မြို့တော်ခါတွန်မြို့မှာတော့အားရဝန်တာစန္ဒပြသူတွေကလမ်းတွေပေါ်တက်ပြီးတော့အောင်ပွဲခံခဲ့ကြပါတယ်အမျိုးသမီးတွေရဲ့အနေထိုင်ပြုမှုနဲ့ဝတ်စားဆင်ရင်မှုကိုကန့်သက်ထားတဲ့ပြည်သူအမိတ်ဆိုတာကိုလည်းအခုဥပဒေသစ်ကပယ်ဖျက်လိုက်တဲ့အကြောင်း VOA သတင်းတောက်နာဘာမိုဟိုက်ဒင်းပေးပို့ထားတဲ့သတင်းလွှာကိုကိုရဲမင်းထွန်းကပြောပြမှာပါရှင
်ဆူဒန်သမ္မတဟောင်းအိုမာအယ်ဘာရှာရဲ့အမျိုးသားကွန်ဂရက်ပါတီ NCP ကိုဖျက်သိမ်းလိုက်ကြောင်းဆူဒန်အာဏာပိုင်တွေကြေညာပြီးကြာသပတေးနေ့မှာတော့စန္ဒပြသူတွေဟာကျွေးကြော်တန်နေတဲ့အတူမြို့တော်ခါတွန်ကလမ်းမတွေပေါ်မှာဝန်တာအာယာပျော်ရွှင်မြူတူအဟိတ်ခဲ့ကြပါတယ် NPC ပါတီကိုဖျက်သိမ်းတဲ့ဥပဒေအသစ်ကိုဆူဒန်ကအုပ်ချုပ်ရေးကောင်စီနဲ့ဝန်ကြီးချုပ်အဗ်ဒလာဟန်ဒေါခ်ဦးဆောင်တဲ့အစိုးရတို့ပူးတွဲအတည်ပြုပြဋ္ဌာန်းခဲ့တာပါဒီဥပဒေကိုဝန်ကြီးများကောင်စီကိုတင်သွင်းခဲ့သူတရားရေးဝန်ကြီးနတ်ဆာအယ်ဒင်အဗ်ဒယ်ဘာရီကဆူဒန်စစ်တပ်နဲ့ဆန္ဒပြခေါင်းဆောင်တွေအကြားသဘောတူလက်မှတ်ရေးထိုးထားတဲ့အခြေခံဥပဒေမူကြမ်းအောက်မှာအခုဥပဒေကိုအတည်ပြုပြဋ္ဌာန်းလိုက်တာလို့ပြောပါရယ်ဥပဒေသည်ဟာသမ္မတဟောင်းအိုမာအယ်ဘာရှာရဲ့ NCP ပါတီကိုပြစ်မှတ်ထားပြီးပါတီရဲ့ပိုင်ဆိုင်မှုတွေကိုနိုင်ငံတော်ပိုင်အဖြစ်သိမ်းဆည်းဖို့နဲ့ဗန္ဒယင်းနဲ့စီမံကိန်းဝန်ကြီးဌာနကိုလွှဲပြောင်းပေးဖို့ခွင့်ပြုထားကြောင်းဆူဒန်တရားရေးဝန်ကြီးအဗ်ဒယ်ဘာရီကပြောသွားတာပါပျော်ရွှင်မြူးထူးနေတဲ့ဆန္ဒပြသူလူထုကတော့ဒါဟာဆူဒန်နိုင်ငံအတွက်အောင်ပွဲသစ်ကြီးလို့ယုံကြည်နေကြပါတယ်မနေ့ကစလို့ဆူဒန်မှာဆန္ဒပြသူတွေဟာကုန်စည်နှုန်းတက်တဲ့အပေါ်ဒေါသအမျက်ထွက်ပြီးတောင်းချီတဲ့အရေးအတွက်နဲ့လမ်းတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ပြုပြင်ပြောင်းလဲရေးနဲ့သမ္မတဘရှားနှုတ်ထွက်ဖို့ကသူတို့ရဲ့အဓိကတောင်းဆိုချက်တွေပါ။မနေ့ဧပြီလမှာတော့ဆူဒန်စစ်တပ်ကသမ္မတဘရှားကိုဖယ်ရှားပြီးထောင်သွင်းအကြင်ချခဲ့ပါတယ်။အဲ့ဒီကလေးကဆန္ဒပြသူတွေကမြို့သားကွန်ဂရက်ပါတီ NCP ကိုဖျက်သိမ်းဖို့လိုလားနေခဲ့ကြတာပါ။ ဘာရှားရဲ့အစိုးရအဖွဲ့နဲ့ပါတီတွင်းကအစင်းမြင့်အရာရှိတွေတော်တော်များများဟာအခုကထောင်သွင်းအကျဉ်းချခံနေရပြီးအဂတိလိုက်စားမှုတွေနဲ့လည်းတရားရင်ဆိုင်နေရပါတယ်ဥပဒေတရားမှာဘာရှားရဲ့အစိုးရအဖွဲ့ဝင်တွေကနောက်ထပ်ဆန်တဲ့အထိတော့နိုင်ငံရေးလက်ခွင့်ရမှာမဟုတ်ပါဘူးနိုင်ငံရေးသူတွေဒီအယ်ဖာတီမာဟူဒ်ကတော့ဒီဆုံးဖြတ်ချက်ဟာလက်ရှိဆူဒန်နိုင်ငံရေးအပြောင်းအလဲအတွက်အချိန်ကြိုက်လှုပ်ဆောင်ချက်လို့မြင်ပါတယ်
ဟလ်လ်မူတမရ်လ်ဝတ်နီဝအီဇာလတ်အတ်တမ်ကင်ကရာရ်စတရာတီဂျီ
နောက်တစ်ဆင့်နိုင်ငံရေးပြောင်းလဲမှုကဒီဇင်ဘာတော်လန်ရေးဘယ်လန်းချောင်းကိုဆက်သွားမလဲဆိုတာကိုအဆုံးဖြတ်ပေးမှာဖြစ်လို့အခုလို NCP ပါတီကိုဖျက်သိမ်းလိုက်တဲ့ဆုံးဖြတ်ချက်ဟာအချိန်ကြိုက်ပြီးမဟာဗျူဟာကျတဲ့ဆုံးဖြတ်ချက်တစ်ခုဖြစ်တယ်လို့မာဟ်တ်မူဒ်ကပြောသွားတာပါဒါအပြင်ဥပဒေသေးဟာဘာရှားထုတ်ခဲ့တဲ့လူမှုဆိုင်ရာအမိန့်တရက်ကိုလည်းဖျက်သိမ်းပစ်လိုက်ပါတယ်အဲ့ဒီမိန်ကအမျိုးသမီးတွေဝတ်စားစီရင်ပုံနဲ့နေပုံထိုင်ပုံတွေကိုကန့်သက်ထားတဲ့အပြင်1983ခုနှစ်ကအသက်ဝင်ခဲ့တဲ့ Islamic Sharia Law ကိုလည်းအသုံးပြုထားပါတယ်။ဘာရှားကိုယာရုကထုတ်ပစ်ခဲ့တဲ့ Sudan စစ်ဗိုလ်ချုပ်တွေနဲ့စစ်နောက်ပြခေါင်းဆောင်တွေဟာအာဏာခွဲဝေမှုဆိုင်ရာသဘောတူညီချက်တရက်ကိုဩဂုတ်လတုန်းကလက်မှတ်ရေးထိုးနိုင်ခဲ့တာပါ။နိုင်ငံကို၃နှစ်ကြာအုပ်ချုပ်ဖို့ပူးထွက်အုပ်ချုပ်ရေးကောင်စီတရက်ကိုဖွဲ့စည်းခဲ့ပြီး၃နှစ်ပြည့်ပြီရင်တော့ရွေးကောက်ပွဲအသစ်ကျင်းပရမှာပါ။ဂျင်းဆန်သမရဟောင်းဘာရှားရဲ့အမျိုးသားကွန်ဂရက်ပါတီကတော့ဆူဒန်မှာတရားမဝင်အာဏာရယူထားတဲ့အစိုးရကနိုင်ငံရဲ့ချစ်ချွန်ကြနေတဲ့စီးပွားရေးကိုမထိန်းသိမ်းနိုင်လို့သူတို့ပါတီရဲ့ပိုင်ဆိုင်မှုတွေကိုတင်းစီးနေတာလို့လည်းပြောနေကြောင်းပါခင်ဗျာ
ဒေါရာရှင်များရှင်လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်ဖို့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တွားရောက်ဖို့စီစဉ်ထားပြီးတမတော်ကလည်းပူးပေါင်းဆောင်ရွက်မယ့်အကြောင်းပြောဆိုထားပါတယ်။ ICJ ICC တို့လိုနိုင်ငံတကာဥပဒေရေးရအဖွဲ့အစည်းတွေအပါအဝင်မြန်မာနိုင်ငံပေါ်ဖိအားတွေကြောင့်အစိုးရနဲ့စစ်တပ်အကြားပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်ပါသလား။ပြန်လည်သိမြတ်ရေးပြည်တွင်းညီညာရေးစတဲ့ပြည်တွင်းနိုင်ငံရေးအပေါ်အကောင်အဆိုးဘလို့အကျိုးဆက်တွေတက်ရောက်လာနိုင်ပါသလဲ။ဆိုရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင
် VOA ရဲ့စနေမနေ့ခေတ်အစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံမှာအင်တာနက်နဲ့လူမှုကွန်ရက်အသုံးပြုတာပိုတွင်ကျလာပြီးသတင်းအချက်အလက်စီးဆင်းမှုများဆန်းလာတာနဲ့အမျှသတင်းမှန်သတင်းမှားခွဲခြားစီးဆင်းနိုင်မှုအရေးကြီးတယ်လို့သတင်းမီဒီယာနဲ့ဤပညာဖွံ့ဖြိုးတိုးတက်ရေးကြိုးပမ်းနေသူတွေကပြောပါတယ်ပြည်သူတွေသတင်းအချက်အလက်မှန်သိနိုင်စေဖို့ရည်ရွယ်ချက်နဲ့မီဒီယာနဲ့သတင်းအချက်အလက်သိနာလည်မှုသေယွညွန်တန်း website တခုနဲ့အတူသတင်းအချက်အလက်အမှားအမှန်ခွဲခြားနိုင်အောင် Facebook Messenger ကနေတစ်ဆင့်မေးမြန်းစီးဆင်းနိုင်မဲ့ Messenger bot တခုကိုဖွံ့ဖြိုးမှုအတွက်မြန်မာ ICဒီအဖွဲ့မိတို့ကတောက်ကြနေမှာရန်ကုန်မြို့မှာမိတ်ဆက်ပေးခဲ့ပါတယ်ဒီမိတ်ဆက်ပွဲကိုကိုတိုင်းသွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင
်သတင်းအချက်အလက်စစ်ဆင်မှုများဆန်လာတဲ့ Digital ခေတ်မှာမီဒီယာနဲ့သတင်းအချက်အလက်တင်နာလေဖို့ကလူတိုင်းအတွက်အရေးပါလာပြီးမြန်မာနိုင်ငံအနေနဲ့သတင်းအချက်အလက်တင်နာလေမှုအညွန့်ကိန်းနှိမ့်ချနေသေးတယ်လို့မီတို့ကတာဝန်ရှိသူတွေကပြောပါတယ်ဖွံ့ဖြိုးမှုအတွက်မြန်မာ ICT အဖွဲ့မီတို့ဆိုတာမြန်မာနိုင်ငံအတွင်းမှာမီဒီယာနဲ့သတင်းအချက်အလက်တင်နာလည်မှုသင်တန်းတွေအွန်လိုင်းအသိပညာပေးကမ်ပိန်းနဲ့သတင်းအချက်အလက်စီစဉ်ချေပရိုဂရမ်တွေကိုလှုပ်ဆောင်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်ဒီကနေ့ခေတ်မှာလူတိုင်းကဖုန်းကိုယ်စီနဲ့သတင်းအချက်အလက်တွေကိုအချိန်နဲ့တပြေးညီရရှိနေပြီးအဲ့ဒီသတင်းတွေဟာမှန်ကန်မှုရှိမရှိဆိုတာခွဲခြားသိမြင်နိုင်မှုအတွက်ဟုတ်တယ်မဟုတ်ဘူးစာမျက်နှာကို Facebook ကနေတဆင့်ရှာဖွေပြီးမေးမြန်းနိုင်ပြီလို့မီတို့ရဲ့ Outreach Manager မတ်နှင်းနုနုနိုင်ကပြောပါတယ်
ကျွန်တော်အခုနောက်ပိုင်းဆို Facebook မှာသတင်းအမှားတွေအရင်ပြန်တယ်ဒီလူမှုရေးစီးပွားရေးနိုင်ငံရေးကိုထိခိုက်စေတဲ့ဒီငြိမ်းချမ်းရေးကိုထိခိုက်စေတဲ့သတင်းအမှားတွေအဲ့သတင်းအမှားတွေနဲ့ပတ်သက်ပြီးလူတွေမှာဒီရှုံကျွန်တော် internet ကသတင်းတွေဆိုရှုံကြတာများအဲ့တော့ဒီဟာကိုဘယ်မှာမေးရမှန်းမသိဒီသတင်းမီဒီယာတွေမှာလည်းဒီမေးဖို့အတွက်နေရာတွေမရှိဘူးဆိုတော့ကျွန်တော်လာမေးလို့ရအောင်လို့ဆိုပြီးတော့ကျွန်တော်ဒီ messenger ကနေပြီးတော့ဒီမေးမယ်ဆိုတဲ့နေရာလေးကနေကျွန်တော်မေးလို့ရအောင်လို့လုပ်ထားပါဘောနော်
သတင်းအချက်အလက်မှန်သိနာလည်ဖို့အတွက်မီတို့အနေနဲ့အချိန်တိုအတွင်းဖြည့်ချပေးနေပြီးနိုင်ငံရေးငြိမ်းချမ်းရေးနဲ့ဒေတာရင်းပြည်ပခနဲ့ပတ်သက်တဲ့သတင်းတွေကိုဦးစားပေးစစ်ဆေးပေးနေတယ်လို့မနှင်းနုနုနိုင်ကအခုလိုဆက်ပြောပါဗျ
ဒီလာရှိုးရခိုင်တို့လိုမျိုးစစ်ဖြစ်နေတဲ့ဒေသတွေကဒီပြိပခတ်ဖြစ်တဲ့ဒေသတွေကသတင်းအမှားတွေဆိုလာမေးကြတာရှိအဲ့လိုမျိုးဆိုကျွန်တော်ချက်ချင်းတော့မဖြစ်နိုင်ဘူးဘာလို့ချက်ချင်းဖြစ်နိုင်ဆိုတော့ဘာလို့တခါတည်းကြာရင်ဒီအရန်ပြန့်နှံ့သွားတဲ့ခါကျကျွန်တော်တို့မှာအများကြီးဆက်ရရှိပြကျွန်တော်ဒီမီဒီယာတွေပေါ့နော်မီဒီယာဟောက်စီတွေလည်းကျွန်တော်ဆက်သွယ်ဟဲ communication channel လည်းတခုရှိထားရတယ်ပေါ့နော်ကျွန်တော်တို့ဒီသတင်းတွေတွေ့နေရတယ်ဆရာဦးဆရာမတို့ဟိုဒီသတင်းတွေကိုဆရာဦးဆရာမတို့ဟိုစစ်နေသလားဒါပေမဲ့ဆရာဦးဆရာမအဲ့နယ်မှာရှိနေသလားပေါ့အဲ့လိုမျိုးလေးဒီမီဒီယာဟောက်စီတွေဆက်သွယ်ပြီးတော့ပြန်ပြီးပြန်ဖေးရရှိအဓိကတော့တင်းမှာတော့ journalism background ရှိရလူတွေရှိရပြီးတော့ journalist တွေပြီးတော့ဒီမီဒီယာတွေနဲ့လည်းဆက်သွယ်ထားတယ်ပေါ့နော်အဓိကအတက်နိုင်ဆုံးအမြန်ဆုံးပြန်ဖြေနိုင်မှုပေါ့နော်ကျွန်တော်တို့ပြီးတော့ social issue တွေကိုကျွန်တော်တို့အများကြီးတော့မစစ်ဘူးဥပမာ social issue ဆိုတာဒီ celebrity news တွေပါလေကျွန်တော်တို့အမြန်လုံးမစစ်နိုင်ဘူးဒါပေမဲ့ဒီနိုင်ငံငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ကိစ္စတွေဒီပြည်ပခန့်နဲ့ဖြစ်နေပိစာတွေနဲ့ဆိုရင်တော့ကျွန်တော်တို့အမြန်ဆုံးပြန်စစ်ဆေးဖို့အတွက်ကိုကျွန်တော်တို့အတက်နိုင်ဆုံးရုံးချိန်တွေမှာပြန်ပြီးတော့ပြလုပ်ဖို့လုပ်ထားတယ်ပေါ့နော်
မြန်မာပြည်တွင်းမှာ Facebook အသုံးပြုသူ23သန်းရှိတဲ့အထက်ကအသက်18နှစ်ကနေ35နှစ်အတွင်းရှိတဲ့လူငယ်တွေအတွက်အဓိကထားပြီးဟုတ်တယ်မဟုတ်ဘူး Messenger Bot ကိုပြုလုပ်ထားတယ်လို့သိရပါတယ်။သတင်းအချက်အလက်အမှန်နဲ့အမှားခွဲခြားသိမြင်နိုင်မှုအတွက်ဒီ Messenger Bot ကိုဟုတ်တယ်မဟုတ်ဘူး Facebook ကနေတဆင့်မေးမြန်းနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။
မဆုစုပြပြသွားတာပါရှင်အခုဆက်ပြီးကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်အကြောင်းတွေနားဆင်ကြရအောင်ပါမူလဆောင်ပါရှင်တွေရဲ့အားပေါ်မပြတ်စေပဲမတ်ဤတန်စင်ကကောက်နှုတ်တင်ပြပေးမှာပါရှင
်မြန်မာနိုင်ငံမှာတုံးနေတဲ့တရုတ်ရဲ့မစ်ဆိုင်းဒုံးတွေဆိုတဲ့ခေါင်းစဉ်နဲ့အန်တိုနီဒေးဗစ်ရေးသားရဲ့ဆောင်းပါးကို Asia Times ကမှဖတ်ရပါတယ်ဘလို့ရထားလဲဆိုတဲ့ဖြည့်ရှင်းချက်မပါဘဲနဲ့လက်နက်ကင်အဖွဲ့တွေစီမှာတရုတ်နိုင်ငံထုတ်FN6 လူတယောက်ထဲနဲ့ပြစ်နိုင်တဲ့မစ်ဆိုင်းဒုံးတွေရှိနေတာကနိုင်ငံရေးနေစီရဲ့အရာအဆုံးဖြတ်ချက်တွေပေါ်မှာတည်ရောက်နိုင်နေဆိုပြီးတော့ဆောင်းမရှင်ကရည်သားထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတဘုံစကန်တစ်ခုမှာတရုတ်ထုတ်လက်နက်အများစုကိုမြန်မာစစ်တပ်ကဖမ်းဆီးသိမ်းယူနိုင်ခဲ့ပြီးတော့စစ်တပ်နဲ့လက်တလောတိုက်ပွဲတွေဖြစ်နေတဲ့တိုင်းဒေသလက်နက်ကိုင်တွေစီမှာ MANPADS Man Pets လို့ခေါ်တဲ့လေကြောင်းကနေတိုက်ခိုက်မှုကိုကာကွယ်နိုင်တဲ့မြေပြင်ကနေဝေဟင်ပြစ်ဒုံးကျည်စနစ်တွေကိုရှာတွေ့ခဲ့တယ်လို့လည်းရေးသားထားပါတယ်။ဒိုင်းနာလက်နက်ကိုင်အဖွဲ့တွေစီမှာ Man Pets တွေရှိနေတာကရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေမှာမြမလေတပ်ကိုတံပြန်တိုက်ခိုက်ရမှာအများကြီးအားသာမှုပေးနိုင်မှာဖြစ်တယ်လို့လည်းရေးသားထားပါတယ်။တက်မတော်ကရှာဖွေသိမ်းဆည်းခဲ့တဲ့မစ်ဆိုင်းဒုံးလက်နက်တွေဟာဝါပြည်သွေးစီနီညိုရဲ့အဖွဲ့ UWSA ကနေတဆင့်တအောင်းပလောင်တပ်ဖွဲ့ TNL အတွက်ဒီလိုမစိုင်းတုံးတွေပေးခဲ့တာဖြစ်နိုင်တယ်ဆိုပြီးလည်းရေးသားထားပါတယ်။လက်ရှိမှာတပ်မတော်နဲ့အပြစ်ခတ်ရေးစေရေးစာချုပ်မှာသဘောတူထားတယ်ဆိုပေမဲ့လည်း UWSA မှာတရုတ်ထုတ် Man Pets တွေကို2000ပြည့်နှစ်တွေကပိုင်ဆိုင်ထားတာဖြစ်တယ်လို့ဆိုပါတယ်။တရုတ်နဲ့အပြစ်ခတ်ရေးစေဖို့သဘောတူထားချက်ပြက်ပြားသွားပြီးတော့တက်မရော်နဲ့တိုက်ပွဲဖြစ်ရင်ဝါပြည်နေနဲ့ကာကွယ်နိုင်ဖို့တရုတ်စစ်တပ်နဲ့နှိစက်တဲ့အတွက် UWSA ကိုတရုတ်က Man Pet လက်နက်စနစ်တွေပံ့ပိုးထားတာဖြစ်နိုင်တယ်လို့လည်းရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်။ Ranger ကျွန်းစကတ်စီမံကိန်းပေါ်မှာအနီးနားကျွန်းကဒေသခံတွေကစိုးရိမ်နေတဲ့ဆိုတဲ့ကောင်းစဉ်နဲ့ Giuliano Battista ရေးသားထားတဲ့ဆောင်းပါးကိုတော့ The New Humanitarian.org မှာဖတ်ရပါတယ်။လူတွေပြည့်ကျက်နေတဲ့ဒုက္ခသည်စခန်းကလူတချို့ကိုပြောင်းရွှေ့ပေးဖို့စီစဉ်ထားတဲ့ Basancha ကျွန်းဟာ Ranger ဒုက္ခသည်တသိန်းလောက်အတွက်လုံခြုံတဲ့နေရာဖြစ်နိုင်တယ်ဆိုပြီးတော့ Bangladesh ဆိုရကပြောနေပေးပဲလေဒီကျွန်းနားမှာနေလာတဲ့တံခါးတွေဒေသခံပြည်သူတွေကတော့ဒီကျွန်းဟာ Cyclone Annie ရဲ့ကြောင့်ရနိုင်တဲ့မလုံခြုံတဲ့နေလို့မရတဲ့နေရာလို့ပြောနေတဲ့အကြောင်းကိုကရေးသားထားပါတယ်။အကြမ်းဖက်သမားတွေ၊မွေးရစီရောင်းသူတွေအဖြစ်မြင်ကြတဲ့ဒုက္ခသည်တွေဒီကျွန်းမှာလာနေရင်ဒေသခံတံခါးတွေနဲ့လှုပ်ပြီးတော့ငားဖမ်းရမှာကိုလေတချို့ဒေသခံတံခါးတွေကစိုးရင်ကြတယ်လို့ဆိုပါတယ်။ပါစင်ချာကျွန်းဟာလွန်ခဲ့တဲ့20အတွင်းကမှပေါ်လာတဲ့ကျွန်းတစ်ဖြစ်ပြီးတော့အထူးသဖြင့်မုတ်တုံရာသီမှာရေကြီးတည်တယ်လို့ရေးသားထားပါတယ်။မြန်မာနိုင်ငံဆရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟင်းလီကလည်းဒီနှစ်အစောပိုင်းတုန်းကပါစင်ချာကျွန်းကိုလာရောက်ခဲ့ပြီးတော့တန်းရလိုမျိုးအင်အားတွေနဲ့အရေးပေါ်စခန်းတွေစောင့်နေတာကိုလည်းကြည့်သွားခဲ့ပြီးတော့ဒီကျွန်းမှာလူနေသင့်မသင့်တိကျမပြောနိုင်သေးဘူးလို့ပြောထားတာကိုကိုကဖော်ပြထားပါတယ်။ပါစင်ချာကျွန်းရဲ့အခြေခံလုံခြုံမှုနဲ့ရေရှည်တည်တဲ့နိုင်မှုကိုကုလသမဂ္ဂစစ်ဆေးရေးအဖွဲ့ကစီစဉ်နေစီမှာပါစင်ချာကျွန်းစီကိုဒုက္ခသည်တွေကိုပြောင်းရွှေ့မဲ့စီစဉ်ကိုဘင်္ဂလားဒေ့ရှ်ဆိုရကလက်တလုံးမှာဆိုင်းငံ့ထားရတယ်လို့ရေးသားထားတာကိုလည်းကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်။
မိုက်တန်စင်ပြပြခဲ့တဲ့ကမ္ဘာသတင်းတွေကမြန်မာပြည်ချောင်းကောက်နှုတ်ချက်တွေကိုနားဆင်ခဲ့ကြရတာပါရှင်။မကြခင်မှာတော့အမျိုးသမီးကန္တာတုတ္တဆုံလေအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေနားဆင်ကြရဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA American တန်ကစနေမနေ့ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190 kHz 1595တို့ကနေတိုးချဲ့နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲ Radio ထုတ်လွှင့်ချိန်တပြေးညီနားဆင်နိုင်ကြပါရရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့အမျိုးသမီးကန္တာနဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာနားဆင်ကြရမှာက
ကိုယ်ရင်ကတော့မြင်းနေစာမှာရည်ရင်းတူးကြတယ်။နောက်တိန်ရဲ့နောက်ပွေးပြင်းနေသူကအင်နာချင်းတူးနေကိုယ်ရည်တွင်းမှာကြားလာရင်ထိခိုက်နိုင်တယ်လို့သူ့ကိုသွားပြီးတော့ကွန်ပလိန်လို့ရောပြောရတယ်ဥပဒေမှာ
မြေအောက်ရေဥပဒေတုံ့ဆွဲမှုတပ်ဆင်ထိမ့်သိမ်းမှုတွေအတွက်ဥပဒေသေချာမပြတ်ထန်းနိုင်သေးတဲ့မြန်မာနိုင်ငံရဲ့မြေအောက်ရေတပ်ဆင်ထိမ့်သိမ်းရေးအကြောင်းရေအရေးမြစ်ရာအကြံပေးဦးမြင့်သိန်းရဲ့ပြောကြားချက်တွေနားဆင်ရမှာပါဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးကန္တာကိုနားဆင်ရပါမယ်ရှင်2019ခုနှစ်အစောပိုင်းမှာရခိုင်ပြည်နယ်တွင်ပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေအတွက်ဟာတိတ်နေချီရှိခဲ့ပြီးကောက်ဆက်ဘဇာဒုက္ခသည်စခန်းတွေမှာဆိုရင်ကျန်းမာရေးဆိုင်ရာပြဿနာတွေနဲ့လည်းရင်ဆိုင်ခဲ့ကြရပါတယ်။အခုလိုထွက်ပြေးလာသူတွေထဲမှာကလေးသူငယ်က60ရာခိုင်နှုန်းကျော်ရှိနေပြီးကိုဝင်ဆောင်မိခင်တွေလည်းတိတ်နေချီပြီးရှိခဲ့တဲ့အတွက်လူဦးရေထိမ့်ချုပ်နိုင်မှုဘင်္ဂလားဒေ့ရှ်ကျန်းမာရေးတာဝန်ခံတွေကစတင်စဉ်းစားခဲ့ကြပါတယ်။မိသားစုစီမံကိန်းအရေးပါမှုအကြောင်းတွက်လှလှတန်းတင်ပြပေးခဲ့တဲ့ဒီအစီအစဉ်ကိုဒီကနေ့အတွက်ပြန်လည်ထုတ်လွှင့်ပေးလိုက်ပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal ခင်ဗျာဒီနေ့ပြည်ပကကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြီးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်လေးသိန်းကျော်နဲ့အရွယ်ရောက်တဲ့မင်းကလေးနဲ့အမျိုးသမီးပေါင်း 9,556 ဦးရှိရမှာ 9,433 ဦးတို့ဟာကိုဝင်ဆောင်မိခင်တွေဒါမှမဟုတ်နှုတ်တိုင်မိခင်တွေဖြစ်ကြပြီးအဲ့ဒီကိုဝင်ဆောင်မိခင်တွေနဲ့ 16,000 ဟာအဟာရဓာတ်ချို့တည်ပြီးကျန်းမာရေးစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ချိန်နဲ့မှာပဲဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနဝန်ကြီးမိုဟာမက်နာဆင်ကလည်းဒါကာမြို့တော်မှာစက်တင်ဘာ22ရက်နေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတူနာပြူတွေဝင်းဆွဲတွေကကော့ခ်စ်ဘဇားရှိရိုဟင်ဂျာစခန်းတွေမှာပကြာသီးမီရက်တွေတွင်ကလေးပေါင်း183ဦးတို့ကိုမိဖွားပွေးခဲ့ရကြောင်းနှင့်မြန်မာနိုင်ငံမှာရှိစဉ်ရိုဟင်ဂျာအမျိုးသမီးတွေဟာပဋိသေဓထိန်းချုပ်နည်းတွေမရှိခဲ့သလိုကျန်းမာရေးပြုစုစောင့်ရှောက်မှုလည်းမရတဲ့အတွက်ခုလိုထွက်ပြေးလာကြတဲ့ရင်ဂျာအမျိုးသမီးတွေအတွက်ပဋိသေဓထိန်းချုပ်ဖို့ဆေးနဲ့ကွန်ဒေါမတွေကိုမျှဝေပေးနေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာဖြစ်ပါတယ်။ဒါအပြင်ဂျနီဗာမှာတနင်္လာနေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာလည်း UNICEF ပြောခွင့်ရအမျိုးသမီးမာရစီမကာဒိုကမကြာသေးမီကရခိုင်ပြည်တစ်ပတ်ခါကြောင့်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့လူ၄သိန်းအနည်း၄ပုံတဝန်းဟာကလေးတွေဖြစ်ပြီးဒီကလေးတွေဟာအားရချို့တဲ့နေတယ်လို့ပြောခဲ့ပါတယ
် Over a quarter of a million children have fled Myanmar for Bangladesh in the past 25 days.
လွန်ခဲ့တဲ့25ရက်အတွင်းမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့ကလေးပေါင်း2,000ခွဲကျော်ရှိပါတယ်။ကလေးတွေလက်တွေရင်ဆိုင်နေရတဲ့အန္တရာယ်တွေကိုကြည့်တဲ့အခါမှာမကြသည့်မီရက်အတွင်းသူတို့တွေကိုကော့ခ်စ်ဘဇားစခန်းမှာအသက်9နှစ်အောက်ကလေး 23,000 လို့ကိုအားရတချို့တဲ့မှုနဲ့ပတ်သက်လို့စစ်ဆေးခဲ့ပါတယ်။အဲ့ဒီထဲမှာ800ဂိုင်းနှုံးနဲ့900ဂိုင်းနှုံးတို့ကသိက္ခာအဟာရဓာတ်ချို့တဲ့နေကြပါတယ်။အစားအစာကောင်းကောင်းမစားရလို့ဖျားနာလို့အခုလိုစိုးရိမ်ရတဲ့အဟာရဓာတ်ချို့တဲ့မှုအခြေအနေမှာရောက်နေကြတာဖြစ်ပါတယ်။အသက်9နှစ်အောက်တွေမှာဒါဟာခရီးအသက်ကိုဆုံးရှုံးနိုင်ပါတယ်လို့ UNICEF ပြောခွင့်ရကရှင်းပြသွားတာဖြစ်ပါတယ်။ဘာသာရေးနဲ့လူမှုရေးရကလေးမွေးဖွားမှုနှုံးထိန်းချုပ်မှုမရှိတဲ့အတွက်ကြောင့်2014ခုနှစ်တုန်းက ဒီပကဖြစ်ပေါ်ရာဘူဒီတောင်မောင်းတော့ဒေတာရှိရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမိသားစုတစုကလေးနှစ်ဦးကန့်တတ်တဲ့အမိတ်ကိုဒေတန္တရရခိုင်အစိုးရကချမှတ်ပြီးတော့ကျင့်သုံးခဲ့စဉ်တုန်းကနိုင်ငံတကာလူအခွင့်အုပ်စုတွေကဝိုင်းကန့်ကွက်ခဲ့ကြတာဒီထွက်ပေါ်ခဲ့ပါလေခုနောက်ဆုံးဖြစ်ပွားတဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့အမျိုးသမီးတွေကလေးတွေရဲ့အခြေအနေဟာနိုင်ငံတကာအတွက်စိုးရိမ်စရာဖြစ်ခဲ့ရပါလေဒါကြောင့်ရိုဟင်ဂျာတွေဘဝဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်ရာမှာလူဦးရေထိန်းချုပ်ဖို့အချက်ကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကထက်သွင်းစဉ်းစားဖို့အချိန်တန်ပြီလို့ဆိုရမှာပါဒီအယူဆနဲ့ပတ်သက်လို့ကနေဒါအခြေစိုက်အယ်ဘတ်ဒါဆေးတက္ကသိုလ်ကကတိခဒေါက်တာဒေါကင်ဆောဝင်းကိုမေးမြန်းခဲ့ပါတယ်သူကကျမရင်းနဲ့လူအခွင့်ရေးဆက်ဆက်မှုကိုအထူးပြုလေ့လာခဲ့သူတူဖြစ်ပါတယ
်သူတည်ရတဲ့ဂိမ်းခဏန်းတွေကိုကြည့်လို့ရှိရင်ထွက်ပြေးကြတဲ့လူဦးရေက၄သိန်းကျော်လောက်ရှိတဲ့အထက်မှာဒီအရွယ်ရောက်သူအမျိုးသမီးဟာ၁သိန်းဝန်းကျင်ရှိတယ်လို့သိရပါတယ်အဲ့တော့အဲ့ဒီအရွယ်ရောက်တဲ့၁သိန်းဝင်းချင်ရှိတဲ့အမျိုးသမီးမှာကိုဝင်ဆောင်မိခင်နဲ့နှုတ်တိုက်မိခင်အရေးအတွက်ဟာ9000ကျော်ပတ်ဝန်းကျင်ရှိတယ်ဆိုတော့ဒါဟာစူးစမ်းနေကြည့်လို့ရှိရင်90ရာခိုင်နှုန်းကျော်နေတာတွေ့ရတယ်လीဆိုတော့ဒီကိန်းကဏ္ဍကတော့တော်တော်လေးကိုများတာပေါ့နော်တခါဒီထဲမှာမှကလေးလူဦးရေကလည်း2သိန်းခွဲလောက်ရှိတယ်ဆိုတော့ဒါကိုကြည့်ချင်းအပြင်ဒီကိုဝင်ဆောင်နှုန်းအမွေးဖွားနှုန်းမျိုးပွားနှုန်းတွေကတော်တော်လေးကိုများတယ်ဆိုတော့တွေ့ရပါတယ်အဲ့တော့ဒီလိုအခြေအနေကိုကြည့်လို့ရှိရင်ကျမတို့ကကျမကြီးဘက်ကလည်းကြည့်ပြီးတော့ပြောလို့ရပါတယ်လူခွင့်ကြီးဘက်ကလည်းကြည့်ပြီးတော့ပြောလို့ရပါတယ်အခုဒီကိန်းခဏန်းတွေကိုကြည့်လို့ရှိရင်ဒီလူဦးရေတိုးပွားနှုန်းကတော့သူတို့ကြားထဲမှာတော်တော်လေးကိုများနေတယ်လေလူဦးရေဒီလောက်တိုးပွားနှုန်းကြီးများနေတာဟာသူတို့ရဲ့ဘဝနေထိုင်မှုပုံစံတွေကုထက်ပို့ပြီးတော့မြင့်တင်မှုအတွက်ဒီကလေးတွေကိုကြွေးမွေးဆောင်ရှောက်နိုင်ဖို့ပညာသင်ပေးနိုင်ဖို့အတွက်ကတော့ဘလို့မှလက်လန်းမီဖို့မလွယ်ဘူးဆိုတာတွေ့ရတယ်။အဲ့တော့လောလောဆယ်မှာသူတို့တွေအနေနဲ့ကဒီလူဦးရေထိန်းချုပ်မှုကတော့တော်တော်ကိုအရေးကြီးတဲ့ပြဿနာတစ်ခုဖြစ်နေပြီလို့ကျွန်မမြင်ပါတယ်။အဲ့တော့အခုဒီဒုက္ခသည်တွေကိုကြည်နေတဲ့ဒီ UNICEF တို့ဒီအဖွဲ့အစည်းတွေကနော်တကယ်ကတော့ဒီလူဦးရေထိန်းချုပ်မှုကိစ္စကိုတည်တည်ချာချာထိထိရောက်ရောက်နဲ့ကင်တွေဖို့လူနေတယ်ဒီလောက်လူဦးရေတိုးဝှမှုတွေများနေတာကသူတို့ရဲ့လူမျိုးသူတို့ရဲ့ဘာသာရေးယုံကြည်မှုအရာတလင်းတမားစနစ်ကိုမကျင့်သုံးတာလည်းပါပါတယ်အဲ့တော့တလင်းတမားစနစ်မဟုတ်တဲ့အတွက်အမျိုးသားတယောက်မှာအမျိုးသမီးတွေအများကြီးရှိပြီးတော့အဲ့ဒီအမျိုးသမီးတွေကနေပြီးတော့အများကြီးမွေးနေတာတွေလည်းရှိတယ်နောက်တစ်ခါဒီအမျိုးသမီးတွေကိုယ်တိုင်ကလည်းသူတို့မှာအမျိုးသမီးအခွင့်အရေးဆိုတာပြည်ပြည်ဝဝမခံစားရတဲ့အတွက်သူတို့ရဲ့အတန်ဆိုတာဒီအမျိုးသမီးတွေဘာဖြစ်ချင်လဲဆိုရဲအတန်ကလည်းမရှိပါဘူးအမျိုးသားတွေထားလိုပဲနေရပြီးတော့ကလေးတွေကမွေးလာတဲ့ကလေးတွေကကျမရေးပြဿနာဖြစ်အာဟာရတွေချို့တဲ့ကလေးတွေထမွေးအဲ့လိုမျိုးနဲ့ပဲဟိုတန်နေရာကလဲနေတော့ဒီပြဿနာဟာတနည်းတခြားဟိုကြီးထွားလာဖို့ပဲရှိတယ်ဆိုတော့ကျမတို့ကဒီပြဿနာကိုတည်တည်ချာချာထိန်းချုပ်ဖို့တော့တိုက်တွန်းရမှာပေါ့လေ။နောက်ပြီးတော့ဟိုတိတ်တော့အတိကျတော့မတိပြင်မယ်။သူတို့ရဲ့ဘာသာရေးအရာလဲဒီတတိတားတဲ့နီးတွေကိုသုံးထားကိုအားမပေးတဲ့ဟာတွေလဲရှိကောင်းရှိနိုင်မယ်။နောက်တစ်ခုကဒီအမျိုးသမီးတွေပညာရေးနှိမ့်ချမှုသူတို့မှပြောပိုင်ခွင့်မရှိတာကြောင့်လဲသူတို့ကထားသလိုနေပြီးတော့ဟိုတနေ့ကလေးပဲမွေးနေရတာလဲဟိုရှိနိုင်တယ်။အဲ့တော့ဒီတက်ဆိုင်ရာတာဝန်ရှိသူတွေကနေပြီးတော့ဒီမိသားစုစီမံကိန်းကိစ္စကိုထိထိရောက်ရောက်ပေးချာဆောင်ရွက်ဖို့လိုပါတယ်အခုလောလောဆယ်မှာကိုကလေးတွေမှာသူတို့ကကလေးတုံရဲ့အခွင့်အရေးဆိုတာတောင်းမှာဘာမှသူတို့မသိဘူးသူတို့မှာထားတယ်လို့နေပြီးတော့ပိန်လီချို့တဲ့ပြီးတော့ဟိုပညာသင်ဖို့လည်းလက်လန်းမမီအစားတောက်လည်းလက်လန်းမမီအဝေးစားတောင်းမှာလုံအောင်မဝေးနိုင်အဲ့လိုဖြစ်နေတော့ဒါကျမတို့ကသူတို့ပို့ပြီးတော့တောင်းမှာဒီလူခွင့်ရင်းနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဖြည့်ဆည်းပေးနေတဲ့သဘောပါသူတို့လူခွင့်ရင်းချို့ဖောက်တယ်လို့လုံးဝပြောလို့မရပါဘူးလူဦးရေကိုထိန်းချုပ်ဖို့အကြံပေးတာပါ။ကျမရဲ့ဟိုတကယ်လက်တွေ့အတွေ့အကြုံပြောရမယ်ဆိုလို့ရှိရင်ဟိုကျမဆိုလို့ရှိရင်ဒီဒေါက်တာစင်တေမောင်ရဲ့စီကန်းကိုနှစ်စဉ်ဒီပါကိုတွားပြီးတော့ဟိုလှုပ်အားပေးတယ်။ကျမအဲဒီဒေါက်တာစင်တေမောင်ရဲ့စီကန်းကိုတွားတဲ့အချိန်မှာကျမဒီဒုက္ခတဲ့စခန်းနေမှာလဲတွားပြီးတော့ဒီဟိုကျမကြီးပညာပေးတွေကျမကြီးပြည့်စုံဆောင်ရှောက်မှုတွေအများကြီးလှုပ်ပါတယ်။အဲ့လိုလှုပ်တဲ့အခါမှာလဲဒီထိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံကထွက်လာတဲ့ဒီဒုက္ခတဲ့ထားတဲ့ ထိုင်းနိုင်ငံဒုက္ခတဲ့စခန်းနေမှာဆိုရင်လေမိသားစုစီပံကိန်းนี่အများကြီးလှုပ်ပေးပါတယ်အဲ့တော့အဲ့ဒီမှာဆိုလို့ရှိရင်လေအမျိုးသမီးတွေကိုဒီမျိုးဆက်ပွားကျန်းမာရေးနဲ့ပတ်သက်တာပညာပေးတွေလှုပ်တယ်ပြီးလို့ရှိရင်တားဆက်ချားကိုဘယ်လိုဒီတွေနဲ့လှုပ်လို့ရမလဲအဲ့ဒီပညာတွေပညာပေးတယ်ပညာပေးပြီးတော့မှသူတို့ကိုယ်တိုင်နားလည်ပြီးတော့မှသူတို့ရွေးချယ်ခွင့်ပေးတဲ့အတွက်ဒါဟာလူခွေချိုးဖောက်တာလည်းမဟုတ်ပါဘူးအခုလိုမျိုးပေါ့နော်အမျိုးသမီးတွေကလေးငယ်တွေစီးရဲနေတဲ့ဘဝတန်တရားနေပြီးတော့လွတ်မြောက်အောင်လို့ဒီနည်းကိုကျမတို့လုပ်ပေးတာဆိုတော့ဒါကမျိုးသမီးနဲ့ကလေးတွေရဲ့ကောင်းကျိုးအတွက်လုပ်ပေးတယ်လို့ပဲပြောလို့ရပါတယ် You can bend but never break me
cause it only serves to make me more determined တော်လတ်လတ်တန်းစီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ကြရတာပါရှင်ဒီစီစဉ်ကိုသတင်းပတ်စင်တိုင်းတောက်ကြနေမှာအစ်တင်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုအခုလိုစနေမနေ့ခင်မှာနားဆင်နိုင်ပါတယ်ရှင်အခုသုတဆောင်နဲ့အမေရိကန်တခွင်စီစဉ်ကိုနားဆင်ကြရတော့မှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဂျေဇူးတော်နေ့ကျင်းပကြပုံနဲ့ခရစ်မတ်တစ်ပင်တွေကို site to ခဲ့ကြ site to ကြတဲ့အကြောင်းတွေကိုကိုအောင်အောင်ကပြောပြပေးထားပါတယ်ရှင်
အမေရိကန်မှာဆိုရင်နိုမာလာကုံလကစလို့အားလဲရဲ့ယာစီစပြီလို့ပြောရမှာပါတကယ်တော့အမေရိကရဲ့အားလဲရက်ရှိစတင်တဲ့အချိန်ဟာကျေးဇူးတော်နေ့လို့ဆိုကြပါတယ်နှစ်စဉ်နိုမာလာစထုတ်တာပတ်ကြာသပတေးနေ့ကိုကျေးဇူးတော်နေ့ရယ်ဆိုပြီးတော့သတ်မှတ်ခဲ့တာပါဒီအချိန်ဟာကိုဘွားတလျှောက်လုံးအကောင်းဆုံးအခွင့်အရေးတွေဘယ်လိုရခဲ့လဲဘာကြောင့်ရခဲ့လဲဆိုတာတွေကိုပြန်လည်စဉ်းစားပြီးတော့အကောင်းမြင်ကျေးဇူးတင်ကြတဲ့အချိန်လည်းဖြစ်ပါတယ်နိုဝင်ဘာ28ရက်နေ့မှာကြာတဲ့ကျေးဇူးတော်နေ့အတွက်တော့အစင်လာတိုင်းသမရအိမ်ပြည်တော်ကနေကျက်စင်နှကောင်ကိုဘေးမဲ့လွတ်ပေးခဲ့ပါတယ
် So now we reach the moment bread and butter have been waiting for so patiently their presidential pardons
1890ခုနှစ်လောက်ကနေစပြီးတော့မွေးမြူသမားတွေကကျေးဇူးတော်နေ့အတွက်ကျက်စင်လက်ဆောင်ကိုသမရရေစီပေးပို့လာတာပါတရိတ်ဆန်တွေကိုတနာကျင်လာတဲ့သမရအိဗရာဟင်လင်ကွန်ကတော့အခုလိုလက်ဆောင်ပေးလာတဲ့ကျက်စင်တွေကိုဘေးမဲ့ပေးလို့ရှိပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်ကအခုလိုအခမ်းအနားနဲ့တရားဝင်ဘေးမဲ့ပေးတာမျိုးမရှိသလိုတချို့သမရတွေကလည်းဘေးမဲ့မပေးခဲ့ပါဘူး။လွန်ခဲ့တဲ့နှစ်တရာကျော်ကတည်းကကျက်စင်တွေကိုကျေးဇူးတော်နဲ့မတိုင်ငယ်မှာအိမ်မြူတော်ကိုအခမ်းအနားနဲ့ပို့ဆောင်ခဲ့တာဖြစ်ပြီးအများအပြားအဲ့ဒီကျက်စင်တွေကိုကျေးဇူးတော်နဲ့စားတောက်ပွဲတွေမှာချက်ပြုတ်စားတောက်ကြပါတယ်။ဒါပေမဲ့1963ခုနှစ်သမရဂျွန်ဖ်ကနေဒီလက်ထက်မှာတော့လက်ဆောင်ပေးပို့တဲ့ကျက်စင်တကောင်ရဲ့လေပင်မှာချိတ်ဆွဲထားတဲ့စားကောင်းပါစီသမရကြီးဆိုတဲ့စာတန်းကိုတွေ့လိုက်ရချိန်မှာတော့သမရကနေဒီကဒီတကောင်ကိုတော့ဘေးမဲ့ပေးလိုက်ပါဆိုပြီးတော့ပြောခဲ့ပါတယ်။အဲဒီနောက်တော့ကျက်စင်နေဘေးမဲ့ပေးတာဟာသမရတွေရဲ့ကျေးဇူးတော်နေ့ထုံနှန်းစင်လာတစ်ခုလို့ဖြစ်လာခဲ့ပြီးတော့1989ခုနှစ်သမရဂျော့ဂျ် H.W. Bush လက်ထက်မှာနှစ်စဉ်ကျင်းပတဲ့တရားဝင်အခမ်းအနားအဖြစ်နဲ့သတ်မှတ်ခဲ့ပါတယ်။အဲဒီနောက်ပိုင်းသမရအဆက်ဆက်ကကျေးဇူးတော်နေ့အတွက်ကျက်စင်တွေကိုဘေးမဲ့ပေးလာတာပါ။အခုနောက်ပိုင်းမှာတော့အဲ့လိုဘေးမဲ့ပေးမဲ့ကျက်စင်နှစ်ကောင်တွေကဘယ်တကောင်ကိုဘေးမဲ့ပေးမလဲဆိုပြီးတော့အင်တာနက်မှာအပျော်သဘောမဲပေးရွေးချယ်စီခဲ့ပါတယ်။ဒီမဲရလက်ကဘလူပဲဖြစ်ဖြစ်နောက်ဆုံးမှာတော့သမရကကျက်စင်နှစ်ကောင်လုံးကိုဘေးမဲ့ပေးလို့ရှိပါတယ်။ဒီနှစ်မှာတော့သမရဒေါ်နယ်ထရမ့်ကပေါင်မုံနဲ့ထောဘတ်ဆိုတဲ့ကျက်စင်နှစ်ကောင်ကိုဘေးမဲ့ပေးခဲ့ပါတယ်။
Butter, I wish you a lot of luck, but I hereby grant you a full and complete pardon.
ကျေးဇူးတော်နေ့မတိုင်ခင်ဒီကျက်စင်နေ Washington DC ကိုရောက်လာပြီဆိုတာနဲ့ဟိုတယ်မှာတခန်းတနာထားပြီးတော့ကျူးမင်ပြည့်စုံရတယ်။သမရကဘေးမဲ့ပေးပြီးတဲ့ကမာတော့တိရိစ္ဆာန်မွေးမြူထင်းသေးရေးနေရာတွေကိုပို့ပြီးမွေးမြူစေပါတယ်။အမေရိကန်ပြည်အစုကိုစတင်ရောက်လာကြတဲ့ဒုက္ခသည်တွေဟာဘာသာစကားယုံကြည်ရာဓလိစတဲ့မတူခြားနားတဲ့ယဉ်ကျေးမှုတွေကြားခက်ခဲတွေရင်ဆိုင်ရလေရှိပါတယ်။ဒါပေမဲ့လည်းအရင်ရောက်နှင်ကြသူတွေကနောက်မှရောက်လာတဲ့ဒုက္ခသည်တွေအနေနဲ့နေရာအသစ်မှာအဆင်ပြေပြေနေထိုင်နိုင်ရေးကူညီကြပါတယ်။ Ethiopian Community Center မှာနောက်ထပ်ရောက်လာတဲ့ဒုက္ခသည်တွေအတွက်ကျေးဇူးတော်နေ့အထိမ့်မှအနေနဲ့နှစ်တိုင်းပြင်ဆင်ကျွေးမွေးကြတဲ့အကြောင်းတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုကိုစတင်ရောက်ရှိလာတဲ့ဒုက္ခသည်တွေအတွက်တော့ကျေးဇူးတော်နဲ့တွေ့ဆုံစားတောက်ပွဲဟာယဉ်ကျေးမှုသည်တရနဲ့စတင်ထိတွေ့မိတာပါဒုက္ခသည်တွေအနေနဲ့ပဝန်းကျင်အသစ်မှာအဆင်ပြေပြေဝင်ဆက်နိုင်အောင် Ethiopian Community Center မှာအခုလိုပွဲကျင်းပပေးတာလည်းဖြစ်ပါတယ်ဒီကျေးဇူးတော်နဲ့တွေ့ဆုံပွဲကိုလာကြသူအများစုဟာစစ်ပွဲတွေဖြစ်ပွားနေတဲ့ Syria, Iraq, Afghanistan နဲ့ Pakistan နိုင်ငံကပါ အာဖဂန်ဒုက္ခသည်တူဖြစ်တဲ့မာယမ်ဒဒတ်က
အထူးသဖြင့်အာဖဂန်တွေလည်းလာကြတော့ဂျေဇူရော်နေ့ပြည့်စုံပွဲဟာတိတ်ကိုပြောစရာကောင်းပါရဲ့
။ Ivory Coast ဒုက္ခသည် Lethes Laurie ကလည်း
I like Thanksgiving
ဂျေဇူရော်နေ့မှာပျော်ရွှင်ရပါတယ်။အကုန်လုံးကိုလည်း like နှုတ်ဆက်ပေးပါပြီ။ American တွေအနေနဲ့အခုလိုကူညီနိုင်အောင်အခွင့်အရေးပေးတဲ့ဘုရားသခင်ကိုလည်းဂျေဇူးတင်ပါတယ
်။လွန်ခဲ့တဲ့၄နှစ်ကနိုင်ဂျီးရီးယားနိုင်ငံကနေထွက်ပြေးလာတဲ့ဘာဘိုအက်ဒူကလည်းဒီတွေ့ဆုံပွဲဟာသူ့အတွက်အလွန်အထိပ်ပဲရှိကြောင်းအခုလိုပြောရတယ်
။ My background as a refugee
ဒုက္ခသည်တယောက်ဖြစ်တဲ့အတွက်တခြားနိုင်ငံကကိုယ့်တို့ဒုက္ခရောက်လာတဲ့လူတွေကိုတွေ့ရတာကြောင့်စိတ်ထဲမှာဆိုက်လိုက်လေလေဝမ်းသာရပါတယ
်။အမေရိကကစတင်ရွှေ့ပြောင်းခြေချစဉ်နှုန်းကတော့အက်ဒူဟာဒုက္ခတွေအတော်လေးရင်ဆိုင်ခဲ့ရပါတယ်။ဒါပေမဲ့လည်း Ethiopian Community Center ကနေ Virginia ပြည်နယ်မှာအခြေချဖို့ကူညီခဲ့ပါတယ်။တဖွဲ့တယောက်ဆိုရတဲ့အားလုံးကဝိုင်းပြီးတော့ကူညီကြတာပါလို့ Ethiopian Community အဖွဲ့ထူထောင်သူကပြောပါတယ်။ Sihaf Tafira က
The whole idea is
ဒုက္ခသည်တွေဒီမှာရှိနေမိသားလူတွေတသားလေးဖြစ်အောင်ကျွန်တော်တို့ကကြားခံဆောင်ရွက်ပေးရပါ။ဒီလိုတွေ့ဆုံမှသာပတ်ဝန်းကျင်အသစ်မှာအပြန်အလှန်တင်ယူနိုင်ရမှာပါ
။ရင်းမြစ်အသစ်မှာအခြေချဖို့ရောက်လာကြသူတွေကိုနွေနွေထွေထွေကြိုဆိုပစ်တယ်လို့ပြောပါတယ်။စေတနာဝန်ထမ်းCalling Mulan ga
I love to welcome new people to our community.
နောက်ထပ်ရောက်လာသူတွေအားလုံးတစိမ့်ပြင်းပြင်းဖြစ်မနေအောင်အဲ့ဝတ်ကြည့်ခြင်းပါတယ်။အထူးသဖြင့်ကျေးဇူးတော်နေ့အတွက်မိသားစုဝင်တွေအားလုံးကိုစုံစုံညီညီနဲ့တွေ့ဆုံကြွေးမွေးအဲ့ခံခြင်းပါတယ
်။စစ်ပွဲတွေဖြစ်ပွားနေတဲ့နေရင်းဒေသကနေအသက်ရှင်လျက်ထွက်ခွာလာနိုင်ခွင့်ရတာကိုကျေးဇူးတင်ကြောင်းဒုက္ခသည်တွေကပြောပါတယ်။မကြခင်မှာကွဲကွာနေတဲ့မိသားစုဝင်တွေနဲ့တွေ့ဆုံနိုင်ဖို့ကိုလည်းသူတို့ကဆုတောင်းရင်းမျှော်လင့်နေကြပါတယ်ခင်ဗျာ။ဒီစနေတိုင်းနိုဝင်ဘာလကုန်မှာအင်ဘီရောကိုခရစ်စမတ်သစ်ပင်ပို့ဆောင်လေးရှိပါတယ်။ဒီနှစ်အတွက်ခရစ်စမတ်သစ်ပင်ကိုတော့ပင်ဆယ်ဗေးနီးယားပြည်နယ်မဟန်တန်ဂိုဗယ်လီစိုက်ခင်းပိုင်ရှင်လာရီစနိုက်ဒါကဒီနိုဝင်ဘာ25ရက်နေ့မှာအင်ဘီရောကိုပေးပို့ခဲ့တာပါ။မျက်နှာကောင်ဆွဲတဲ့လှင်းနဲ့တည်လာတဲ့သစ်ပင်ကိုသမရဂရောမလာနီးယားထရမ်ကအင်ဘီရောမြောက်ဖက်ဝင်ဝါကနေကြိုဆိုပြီးတော့စစ်ဆေးကြည့်ရှုလက်ခံခဲ့ပါတယ်။ဒီခရစ်စမတ်သစ်ပင်ကိုအင်ဘီရောအပြာရောင်ခမ်းမမှာခရစ်စမတ်အထိမ့်မတ်အနေနဲ့ဆင်းရဲမှာပါ။အင်ဘီရောမှာပထမဆုံးခရစ်စမတ်သစ်ပင်ကိုတော့19ရာစုအတွင်းစတင်ထားရှိခဲ့တာလို့ဆိုပါရယ်။ခရစ်စမတ်သစ်ပင်ဟာသမရဂရောအနေနဲ့အင်ဘီရောအလှဆင်ဖို့ရည်ရွယ်ပေးအပ်ခဲ့တာပါ။အင်ဘီရောအတွက်ခရစ်စမတ်သစ်ပင်ကိုနိုင်ငံတော်ဝန်ကခရစ်စမတ်သစ်ပင်စိုက်ပျိုးသူတွေကပေးပို့လေရှိပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်ကခရစ်စမတ်သစ်ပင်12ပင်ပေးပို့ခဲ့ပြီးဒါဟာတခြားပြည်နယ်တွေအလုံးထက်များပါတယ်။အဲ့နောက်ဝါရှင်တန်နဲ့ဝစ်ကွန်ဆင်ပြည်နယ်တွေဟာဒုတိယအများဆုံးပို့ပေးခဲ့တဲ့ပြည်နယ်တွေပါ။အင်ဘီရောအပြာရောင်ခမ်းမမှာထားရှိတာဖြစ်တဲ့အတွက်ခရစ်စမတ်သစ်ပင်ဟာပေ20နီးပါးအမြင့်သာရှိရတာပါ။ခရစ်စမတ်ရာသီရောက်တိုင်းပင်မလွတ်တော်အဆောက်အဦကပီတောအနောက်ဖက်မြက်ခင်းမြမှာခရစ်စမတ်သစ်ပင်စိုက်ထူလေးရှိပါတယ်။ဒီနှစ်အတွက်သစ်ပင်ကိုတော့နယူးမက္ကဆီကိုပြည်နယ်ကပေးပို့ခဲ့တာပါ။ဒီသစ်ပင်ကိုတော့နယူးမက္ကဆီကိုပြည်နယ်သူပြည်နယ်သားတွေပြုလုပ်တဲ့လက်မှုအစဉ်တစားတွေနဲ့ဆင်ရင်ချိတ်ဆွဲမှာပါ။လာမယ့်ဒီဇင်ဘာ၄ရက်နေ့ကျရင်ပေ60မြင့်တဲ့ခရစ်စမတ်သစ်ပင်ကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအခမ်းအနားနဲ့မီးထွန်းညှိဖွင့်လှစ်မှာပါ
။ Blue Spruce it was aged at 6
Blue Spruce ဆိုတဲ့ထင်ရှားတဲ့ခရစ်စမတ်သစ်ပင်အမျိုးအစားပါ။အသားလေးကောင်းပြီးတော့စိမ့်ပြရအောင်အဖျားရှူသစ်ပင်မလို့အလွန်လှပါတယ်လို့ခရစ်စမတ်သစ်ပင်ပို့ပေးတဲ့နယူးမက္ကဆီကိုပြည်နယ်ကကာဆန်နေရှင်နယ်ဖောရက်စ်ဒုတိယအုပ်ချုပ်ရေးမှူးရီကာဒိုမာတီနက်စ်ကပြောသွားတာပါဒီသစ်ပင်ကိုအခမ်းအနားနဲ့မီးထွန်းညှိပြီးရင်တော့ဒီညနေမှောင်ရီပြိုးချိန်ကစလို့ည7နာရီတိုင်အောင်ဇန်နဝါရီလ1ရက်နေ့အထိမီးထွန်းညှိသွားမှာပါ
ကိုအောင်အောင်စီစဉ်တိဆက်ပေးနေတဲ့သုတဆုံလေးအမေရိကန်တခွေစီစဉ်ကိုသတင်းပတ်စင်တိုင်းတောက်ကြနေညပိုင်းမှာအသစ်နားဆင်နိုင်ပြီးအခုလိုစနေမနက်ခင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာစီစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ရှင်။
ရန်ကုန်လူတို့ထက်ဝလောက်မိခိုသုံးဆွဲနေရတဲ့မြောက်ရည်အရင်းမြစ်ဖြစ်တဲ့ရေချိုစိတ်ဝင်နှုံးတွေကြလာတာနဲ့အတူရေငန်တွေဝန်းလာလို့ပြက်သွားတဲ့တွင်တွေများလာနေပါတယ်ဒီတွင်တွေအခြေအနေပြန်ကောင်းအောင်လုပ်နိုင်ပါသလားမြောက်ရည်ရေသွေးကောင်းအောင်ဘယ်လိုထိန်းသိမ်းနိုင်ပါသလဲမြန်မာနိုင်ငံရေအရင်းမြစ်ကော်မတီ NWRC ရဲ့မြောက်ရေဆိုင်ရာအကြံပေးကူးမြင့်သိန်းကိုမင်းမြန်ပြီးတင်ပြပေးပါမယ်။မြောက်ရေအခုရန်ကုန်မှာအခြေအနေဆိုးလာတဲ့အကြောင်းအခြေအနေပြန်ကောင်းအောင်လုပ်လို့ရပါသလားဆရာ
။အခြေအနေပြန်ကောင်းအောင်ဟာငန်းနေတဲ့မြောက်ရေကိုချူအောင်လုပ်လို့ဒေါက်တာမျိုးတဲ့ကျွန်တော်တို့ဗမာပြည်နေတော့မရဘူးဗျာ။တော်တော်ကြီးကိုခက်တယ်ဗျာ။မြေတလင်းလူနိုင်ငံမျိုးတော်မှာရင်းငံကိုမတွောအောင်ဥပါလို့လာဆိုကြာကန်တွင်းနေတူးတယ်နေတယ်လင်းလေးမျောယူတုံးနေဒီဆိုတဲ့ဆီရှူကနိုင်ငံတခုပဲရေချူတွင်းနေဟိုဒီ North Sea ရေငမုံရောရေချူတွင်းနေ North Sea ကြားထဲမှာသူကတွင်းတူးလိုက်တယ်ဗျတွင်းတူးပြီးအဲ့ဒီတွင်းရဲ့ရေတွေကို North Sea ကိုပြန်ထုတ်သွင်းလိုက်ဗျအဲ့တော့ရေငန်းအဲ့ဒီတွင်းဆက်ကလေးနေတယ်အဲ့တော့ဒီရေငန်းပြန်နှံ့မှုကထိန်းထားတာပေါ့ဗျအဲ့လိုလုပ်လို့ရတယ်ဒီတွင်းတို့ရေငန်းကိုရေချူကြတော့ဘယ်လိုလုပ်လို့ရရမလဲဆိုရည်ရွချက်တဲ့စိတ်ုံတည်းထွက်လာတဲ့ရင်ငံကိုကျွန်တော်မမ်ဘရိန်းနေနဲ့အခုခေတ်သုံးနေတဲ့ RO ဘာလို့အရာရင်းနဲ့ရှေ့ပြီးတော့မှတနိုင်တစ်ပိုင်းလို့လို့ပဲရတယ်ပေါ့။ဒါမျိုးဒီကြီးမြင့်တဲ့နောက်ဘက်ကမြို့တင်မှာတော့သူတို့ဒုက္ခစီစဉ်နေရှိတယ်။နောက်တကဟိုကျွန်တော်တို့ filtration system နဲ့ဒီစီပင်သားရရည်ပြီးတာကြီးကျွန်တော်တို့ပေါက်တော့ဝါလို့ပေါ့ဆိုတာကြီးဟုတ်နောက်ဆက်ကြတာပေါ့ဒီရည်ပြူလို့ပေါ့တော့အဲ့ဘက်ကတွင်းရည်တွေကိုသူတို့ရည်ပြီးဒီစုပ်ပြင်းတော့ဒီဘီကိုလုပ်နေတယ်ဗျ။အဲ့ဒါတွေကိုကြတော့သူတို့ကကျွန်တော် mass treatment ခေါ်တာပေါ့ဒူးတယ်လိုက်ပေါ့ဒီကာနန်တမီကိုပန်းချီပြီးတော့ဒီဒီကိုမောင်းချရဲ irrigation လုပ်တာပေါ့လေနဲ့တွေ့တယ်ဟိုနေနဲ့တွေ့တယ်ပြီးတော့ဟိုသဲဒီတွေကိုဖြတ်တယ်ကြောက်စပစ်ဒီတွေကိုပြတ်တယ်အဲ့ဒီကနေမှရည်ကြည်အောင်ပတ်အောင်လုပ်တယ်ပေါ့ရဲ့အဲ့တော့ဘာဖြစ်လာလဲဆိုတော့ potable water ပေါ့ပေါက်သုံးရန်တင့်တော်တဲ့အနေထားမှာရှိတဲ့ရည်မျိုးတော့ရနိုင်တယ်ပေါ့ဒါမျိုးဒီလိုအပ်တဲ့အနေထားကတော့ရန်ကုန်တမြို့လုံးမှာရှိတဲ့လူတွေအကုန်လုံးကိုပြီးနိုင်အောင်ကြတော့တော့သူတို့နေရာခွဲခွဲပြီးလောက်ကြရမှာပေါ့တနေရာတဲ့ဒီစုတွေကနေတော့မှမလုံနိုင်ဘူးဘာလို့လဲဆိုတော့စီပင်မှာကိုပဲစီပင်ကြီးကိုဖြည့်ပြီးဖို့အတွက်စိတ်ယူတွင်ကစီပင်ကိုယ်တိုင်းကတူးကြတယ်ကို645လင်းရှိအဲ့ဒီကနေကိုသူကတနည်းကိုရေကန်လန်တန်းတရာကျော်ထုတ်နော်အဲ့ဒီထဲမှာစိတ်ယူလို့ယုံနေပြီးတာကြီးမပါဘူးနော်ပုဂ္ဂလိကထုတ်တာဆိုလို့ရှိရင်ဒီနေ့ဟိုအဲ့ဒီကအများကြီးပဲတတ်တကူပဲရေကလာ50 60ကျော်ထုတ်တော့တယ်ဒီနေ့တည်းကအဲ့တော့ထုတ်တဲ့နှုန်းကတော့မိတူကညားရတာပေါ့ဗျာဒီမီရောရေအခုနဒေါ်ပြမျိုးတဲ့ပြီးတဲ့မိကုန်းကိုပြောဖို့အတွက်ကြတော့တော်တော်လေးကိုပြည်ညာဆိုင်ရာနဲ့မီရောရေစီမံခန့်ခွဲမှုပေါ့ဗျာပြည်ညာဆိုင်ရာစီမံခန့်ခွဲမှုနဲ့တွေ့ချက်မှုတွေကိုတည်တည်ချာချာဒီစီမံကိန်းပုံစံနဲ့လုံးမသိရမှာဗျာ
မီရောရေကဒါတော့အရေးပါတာကိုလူတွေသိအောင်ပေါ့နော်ဘယ်လိုလုပ်ပေးရမလဲဆရာဘယ်လိုပညာပေးလို့လုပ်ပြရမလဲဟုတ်ကဲ့
လူတွေသိအောင်မြေောက်ရည်ကိုထိန်းသိမ်းသိမ်းထုတ်ပါအိမ်မှာရည်တွင်းရှိတယ်ဆိုရင်ကိုယ့်အိမ်ရဲ့ရည်တွင်းကိုတစ်နှစ်တစ်ခါရည်ဆန်းမှာရည်ဆန်းတက်စီစီပါအကြမ်းမြင့်အနည်းဆုံး pH ဆန်းမှာကလိုရိုက်ဆန်းမှာရည်ငံဘယ်လောက်ပါပါလဲ TDS total dissolved solid ဆိုတဲ့ရည်ထဲမှာပါဝင်နေတဲ့ဓာတ်ဆက်ပြောင်းမှုနှုန်းအားလုံးရဲ့ပမာဏဘယ်လောက်ရှိလဲသိအောင်ဆန်းတက်ထားပါနောက်တကဟိုရည်စည်းလားရည်သွက်လား hardness ကိုစမ်းပါနော်တန်တက်ဘလောက်ပါတယ်မပါဘူးလေ magnesium ပါလားမပါဘူးလားဓာတ်ရည်ကိုစမ်းတက်ပါနောက်တကအကြမ်းမြင်းဒီမြေအောက်ရည်ရဲ့တောက်သုံးရန်တင့်တော်တဲ့အဆင့် the ratio standard ပေါ့ကျွန်တော်ကကျမ်းမာရေးဖွယ်သမတ်တာတဲ့အဆင့်တင်တာရဲ့အခုဆိုရင်မြန်မာကျမ်းမာရေးဌာနကနေတဲ့သမတ်တာတဲ့အဆင့်တန်းထွက်နေပါပြီဒါမျိုးလူမှုလက်ထက်ကိုတော့ကြည့်အောင်နေသေးတယ်ပေါ့မရှိသေးဘူး
အဲ့လိုလူတွေများများသိလာအောင်ဘယ်လိုလုပ်အောင်လဲဆရာ
အဲ့လိုပြောဖို့အတွက်ဌာနဆိုင်ရာဒီလုပ်ငန်းကိုလည်ပတ်နေတဲ့ပညာရှင်ပြပြောရမယ်တွင်းတူသမားကသူကတွင်းနဲ့တူပေးတာရေထွက်ရင်ပြီးပြီပေးပစံဆိုပြီးသူကရေတွင်းထားခဲ့တယ်ကိုတွင်းကိုကိုထိန်ပြီးအဲ့တော့တွင်းပိုင်ရှင်ညော့ရီတုံးတဲ့သူကခုနကကျွန်တော်ပြောသလိုကိုရေတွင်းကိုကုကျူးဆိုင်ရေတွင်းနားမှာ toxic အဆိပ်တောက်ဖြစ်စီမဲ့ရေတွေဆက်ပြရေတွေအစားစိတ်ဝင်အောင်တတိထားနော်ကိုရေဒီနေ့ဘယ်လောက်ထုတ်လို့လဲပါလဲဒီတာနည်းနည်းလေးသိမြင်ပြီးနားလေတယ်ဆိုရင်စတူးရကတွင်သမားကိုဒီတွင်းရမှတ်တမ်းယူခိုင်းဒီဘလောက်တူးတယ်တွင်းကျေဘလောက်လဲလေးလမလားနှစ်လမလားချောလမလားအနှစ်ပြီတူးတာအနှစ်ပြီတူးလေပြီးနေရလားတရလားသုံးလားရေပိုက်ဇကာရေစိရေဝင်တဲ့ဇကာချရတာဘယ်နှစ်ပြီလဲဟိုရေဝင်တဲ့ဇကာအထူးကဘယ်နှစ်လမဆယ်လမဟာဟို၁၀ပြီလား၁၅ပြီလားဒါဒီကိုကတိထားဖို့အတွက်ကိုကင်းသမားတွေရှိမှာမတ်တမ်းမာရတောင်းအောင်မယ်ကျွန်တော်လုံတော့အဲ့လိုလုပ်ခဲ့တယ်အဲအခုကင်းသမားတွေကြတော့အဲ့လောက်ကိုမလုပ်ကြဘူးပြမလုပ်တော့ဘဘုတ်ဘူးဖြစ်နေတော့ဒီတော့တုံးဆွေးတဲ့လူကိုဘယ်လိုလုပ်ပညာပေးမလဲဆိုတော့ဒီမှာကျွန်တော်ပြောသလိုပဲဟိုနားလေတဲ့လူတွေ ပညာရှင်တွေဒီလုပ်ငန်းကိုမှလုပ်နိုင်တဲ့ဇလဘူရီပညာရှင်တွေပါဝင်ပြီးတော့မှပညာပေးသည့်တွေလုပ်ရမယ်အစားပြုရမယ်အဲဒီကလေးတွေကျောင်းတွေရက်ွက်တွေအောင်လေလုပ်ပြီးတော့မှသူတို့နားလည်နေရမယ်အင်္ဂလိပ်လိုပြောရင်တော့မီယောကြီးဆို invisible visible ဖြစ်အောင်ခုနကကျွန်တော်ပြောသလိုလုပ်ရမယ်ဒါမှသူတို့ကသိလာပြီဟာဒါဆိုတို့ရဲ့အရေးကြီးတာပါလားအဲ့ဒါကိုယ်အိမ်ရဲ့ရည်တွင်းသားမှာဘေးအိမ်ကနေပြီးတော့ဘာလုပ်လဲကိုယ်အိမ်ကတော့မျက်နှာစာမှာရည်တွင်းတူထားတယ်နောက်တိမ်ရဲ့နောက်ပွေးပြင်းနေသူကအင်နာချင်းတူနေကိုယ်ရည်တွင်းမှာကြားလာရင်ထိခိုက်နိုင်တယ်လေအဲ့ဒါဆိုရင်ကိုကသိထားရမယ်နည်းနည်းလေးကြိုတင်ပြင်ဆင်မှုတွေလုပ်တင်လာချင်လုပ်ရမယ်ပေါ့သူ့ကိုသွားပြီးတော့complain လို့တော့မရဘူးဒါလည်းဥပဒေမှမရှိဘူးလေကျွန်တော်ဘောမကြီးကမရောရည်ဥပဒေအခုမှလုံတုံးတိုင်းတော့ဆိုတော့ဘောမကြီးကရည်ရည်တူးချင်တာတူးထုတ်ချင်တာထုတ်အဲ့လိုမျိုးလူသားနဲ့လက်ရှိနေတာ哦အဲ့တော့ခုနတုံးတဲ့လူတွေတွင်းတဲ့လူတွေကိုဒီလိုမျိုးတွေလုတ်တအောင်အသေးချင်းတွေလုပ်ပြရမယ
်ဒါရန်ကုန်နဲ့ပတ်သက်ပြီ
းရန်ကုန်နဲ့ပေါ့ရန်ကုန်ကနေတော့အတူတူပဲ
နေပါဟုတ်
မန္တလေးဆိုပူဆိုးသေးတယ
်မြန်မာနိုင်ငံတဝမ်းလုံးမှာတတိထားမှာပေါ့နော်အကုန်လုံးတည်
တယ်ဒါပေါ့တတိထားတဲ့နေလူတွေကဘာလို့တတိမြထားလဲဆိုတော့မြို့ရံမြင်မှမမြင်ရတာ။ညီနဲ့ဒီတောင်မှအမတ်တမဲတစ်ခါနေနေနေတာပဲ။ဟိုချောင်းနေမြောင်းနေတဲ့မှာတော့စစ်ကြီးဝင်လာတယ်။ဥပမာဟိုလက်ဘရောင်းတောင်ကနေပြီးတော့ဟို SC ရီစိုးတွေရမားချောင်းနေကြတယ်။ချင်းနေနေဝင်နေ ERB တဲ့တဲ့ဆက်စီးတယ်။အဲ့ဒီမှာမှရီတွေရောင်ပြောင်းလာတော့မှတည်တယ်။ဒါတောင်မြေပေါ်ကြီးက visible နော်။မြို့ရံက invisible မမြင်နိုင်တဲ့ရီဆိုတော့မြင်မှမမြင်ရတာဘယ်လိုလုပ်ကာကွယ်မလဲ။ဘလိုလိုတင်းတင်းနေလဲဆိုတာသုံးတဲ့လူကဒါတဘာဝပဲပြောမှာပဲကျွန်တော်လည်းဒီလိုပြောခဲ့မှုဓာတ်ကြီးတွေ့ခဲ့မှုလေ
ဥမြင့်သိင်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာတွင်ပြန်ဆင်ကြအောင်နော
်ဒေါက်ခင်မျိုးသက်စီစဉ်တစ်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာပါရှင်ကျမတို့ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bami app ကို download ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bami app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Bami လို့ရှာပြီးတော့ download ရယူနိုင်သလို iPhone တွေအတွက်ဆိုရင်လည်း Apple App Store ကနေပြီးတော့ download ရယူနိုင်ပါတယ်ရှင် VOA Bami app ရှိနေပြီဆိုရင် VOA မြန်မာပိုင်းကထုတ်လွှင့်ပေးနေကြအစီအစဉ်တွေကိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်သလိုသတင်းဆောင်ပါတွေသတင်းပတ်စင်ကန်တာတွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ကြပါတယ် VOA app နဲ့ပတ်သက်လို့ပို့ပြီးတော့ကောင်းမွန်အောင်အကြံပြုပေးနိုင်တယ်ဆိုရင်လည်း bami@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုမနက်ကင်းထုတ်လွှင့်ခဲ့တဲ့တနအိစာအစီအစဉ်အစားအဆုံးကိုတော့မနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်ရှင်။ဒီကနေ့မနက်ဖက်ထိတ်တန့်ရောက်နေတဲ့သတင်းအခြေချုပ်ကိုတော့ကိုဝင်းမင်းကပြောပြပါပါရှင်။
နယ်သာလန်နိုင်ငံတဟိတ်မြို့လေကအဓိကဈေးဝယ်ကုန်တိုက်တွေရှိတဲ့နေရာမှာလူသုံးမနေ့ညကဓာတ်ထုတ်ခံရခဲ့ပါတယ်။ကုန်တိုက်ကြီးတစ်ခုထဲမှာဖြစ်ခဲ့တဲ့ဒီဓာတ်ထုတ်မှုမှာကျူးလွန်တယ်လို့တန်တရားရှိချသူအ ਨੇ စုမျိုးသားတူကိုရှာဖွေနေတယ်လို့ရဲအယားရှိတွေကဆိုပါတယ်။ဒီတန်ရထားတဲ့အသက်မပြည့်သေးတဲ့သူတွေအနေနဲ့မြို့ထဲကဆေးရုံတစ်ခုမှာကုသမှုစတင်ခံယူနေပြီလို့လည်းရဲတွေကဆိုပါတယ်။ရှယ်တွေကပဲဒီတိုက်ခိုက်မှုမှာအကျန်းဖက်ရွယ်ချက်ရှိတယ်လို့ပြောဖို့စောလွန်းသေးတယ်လို့ပြောတာကို AP သတင်းဌာနမှကိုးကားထားပါတယ်ဗြိတိန်နိုင်ငံကလန်ဒန်တံတားပေါ်မနေ့တောက်ကြနေ့တိုက်ခိုက်မှုထဲမှာဓာတ်ထုတ်ခံရသူ2ဦးသေဆုံးခဲ့ပြီးဓာတ်နယ်တိုက်ခိုက်ခဲ့သူကိုလည်းရဲတွေကပြစ်သက်ခဲ့ပါတယ်ဒီတိုက်ခိုက်မှုကိုအကျန်းဖက်တိုက်ခိုက်မှုအဖြစ်ကင်တွယ်ခဲ့တယ်လို့ရဲတွေကဆိုပါတယ်ရဲမင်းကြီးခရစီဒါတစ်ကအခုလိုတိုက်စုံမှုတွေကိုအတည်ပြုပေးခဲ့ပြီးနောက်ထပ်လူသုံးကိုလည်းဒဏ်ရာရစေခဲ့တယ်လို့ဆိုပါတယ်ရဲတွေကပဲဒီတိုက်ခိုက်ခဲ့သူအနေနဲ့ဖောက်ခွဲပစ္စည်းအတုတွေပါတဲ့အင်ဂျီကိုဝတ်ဆင်ထားပြီးထင်ရှားတဲ့လန်ဒန်တံတားရဲ့မြောက်ဘက်စွန်းကနေလမ်းသွားလမ်းလာတွေကိုစတင်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်ရာသီဥတုဖောက်ပြန်ပြောင်းလဲမှုကိုဒါစီအေပုံမှုလွှတ်ဆောင်ပေးဖို့တကြောပြန်ကဘာလုံးဆန်ရဆန္ဒပြပွဲတွေကိုဥရောပနဲ့အာရှတစ်လျှောက်မြို့ကြီးတွေမှာထောင်ကနန်းတွေနဲ့ရှိတဲ့ပြည်သူတွေမနေ့ကဝိုင်းဝန်းဆင်နွှဲခဲ့ကြပါတယ်။ဒီဆန္ဒပြပွဲတွေကိုအอสတြေးလျနိုင်ငံဆစ်ဒနီမြို့ကနေစတင်လိုက်ပြီးအိန္ဒိယ၊ဂျာမနီ၊တန်ကိုရီးယား၊အစ္စရေး၊တူရကီ၊အီတလီ၊စပိန်ပြည်သစ်တို့မှလည်းဆက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။
စနေမနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုဝင်းမင်းပြောပြပေးသွားတာပါ။ခုမနက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရဲမင်းထွန်းဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ရှင်။အခုညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရဲစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.